ကလေးလေးတွေတခြားကဲခတ်ကြည့်။နှစ်နှစ်သုံးနှစ်လောက်ဆိုရင်ပဲသူစိတ်နဲ့သူ့ကိုယ်သူလှုပ်ချင်လာတယ်။သတိထားမိလားမသိဘူး။နော်။တခါကလေးဒီတိကဒါလှုပ်ပါဆိုရင်ဟိုဒီလှုပ်မဲ့ကိစ္စဟာကောင်းတဲ့ကိစ္စမှန်သူလက်သိတယ်။ဒါပေမဲ့တင်းတင်းတကာပဲမလှုပ်ဘူး။အဲ့လိုညင်းတတ်တယ်။အဲ့ဒါကအမှတ်တရကြည့်နေတော့ဒီကလေးဟာလူကြီးကိုတော်တော်ကလန်ကဆန်လောက်တာတော်တော်မိုက်တဲ့ကလေးလို့ထင်တယ်။ဒါပေမဲ့တိကျပြန်စမ်းလိုက်ကြည့်သူဘာလုပ်နေတာလဲ။သူဟာလူသားတယောက်နေနဲ့အတိမှန်ပြမှုကိုရအောင်လုပ်နေတာပဲ။ငါမှငါအသွေးငါအယူဆငါအကြိုက်ဆိုတာရှိတယ်။အဲ့ဒါကိုတော့အတိမှန်ပြမှရမယ်။ကောင်းတာလို့စီရင်တော့မှအင်းလေးလေးစားစားပြောပါဆိုတဲ့သဘောထားမျိုးလေးတွေကပါးနေတယ်။အမှန်တော့အဲ့ဒါကိုလေးစားရမယ်။အော်လေးလေးဆရာသူ့ကိုပြန်ဆွေးနွေးလို့ရှိရင်အစမှာတော့သူတဘောမပေါက်သေးတဲ့အတွက်ကြောင့်ဟိုလက်ခံမှာတော့မဟုတ်ဘူးပေါ့ဒါပေမဲ့ကြာကြာပြောကြည့်ရင်သူတဘောပေါက်လာတယ်ခလေးငယ်လေးရာစ3နှစ်4နှစ်5နှစ်ရွယ်ကလေးတွေရာစလေးလေးဆရာသူ့ကိုမကြာမကြာဆွေးနွေးပေးလို့ရှိရင်သူတဘောပေါက်လာတယ်သူတောင်းဝန်သူကြည်အောင်လုပ်တယ်အဲ့ဟာအများကြီးတွေ့ရဒီဘုန်းဘုန်းတော်ကလေးတွေအမှန်စိတ်ဝင်စားတယ်ဇာကောကြီးလည်းအမှန်ဝါဒနာပါတော်ဟိုဘယ်ရွယ်လောက်ကစပြတော့လူဟာအကြောင်းကျိုးကဲ့ကိုစဉ်းစားနိုင်တယ်လေတာဝန်ချီအောင်လုပ်နိုင်တယ်လေဆိုတာကိုစမ်းနေတာအဲ့တော့စမ်းခွင့်ရတာကတော့ကိုအနိစ္စဆုံးအမျိုးတွေမှာရှိတဲ့ကလေးတွေတော့အများဆုံးစမ်းခွင့်ရတာပေါ့ဒါပေမဲ့ဒီဘုန်းဘုရားငယ်လေးတည်းကဥမာအသက်20တက်ကူမရောက်ခင်ကတည်းကအိမ်မှာသူ့လေးတွေဒီမှာလေးတွေအများကြီးရှိတာပေါ့အဲ့ဒီဘုန်းဘုရားကကလေးနဲ့ပတ်သက်တဲ့ psychology ကိုလေ့လာပြီးတော့အဲ့ဒီကလေးကိုမျိုးမျိုးစုံနဲ့သူဆက်ဆံတာပြောတာဆိုတာပေါ့လေအတိတ်ကအော်လာငေါတာရိုက်တာချင်းချောက်တာဒါတော့မလုပ်ခဲ့ဘူးဥပမာကလေးကမစားခြင်းမှုဆိုတာတော့အဲ့မစားခြင်းစားခြင်းအောင်သူစားပါလို့မပြောစားပါလို့မပြောဘဲနဲ့စားခြင်းအောင်လုပ်တယ်မကလေးတစ်ခုကဟိုခင်းနေနေမစားဘူးသူ့ထမင်းပြတော့မှဆိုသူအမြဲတမ်းဥပေးအသားပေးငါပေးခင်းနေနေစားပါဆိုမစားဘူးအမြဲတမ်းအဲ့လိုညင်းဆိုလေးရှိတယ်ညင်းဆိုလေးရှိတော့အဲ့တော့သူ့အရှိမဒီဘုံဘုံကဟင်းဟင်းရဲ့ဒီအားရပါရစားတာပဲကောင်းလိုက်တာဒီရတာလေးကဘယ်လိုအာလူးလေးကဘယ်လိုကောင်းနေပဲကဘယ်လိုကောင်းနေနော်မုံလာလေးကဘယ်လိုကောင်းနေမုံချင်းကဘယ်လိုကောင်းနေကော်ဖီတုတ်ကဘယ်လိုအရသာရှိတယ်ပြောပြောပြစားပြတာနောက်တစ်ခုကလည်းပဲခလေးနားလေးလောက်ပြောတော့ဗောမြင်းကြီးကြီးစားသူတို့မြက်ကြီးစားတော်တော်အားရှိတာပဲသူတို့တရားကိုပြင်းနေလွှမ်းနေတယ်အားရှိတယ်တခါတလေကြုံကြိုက်လို့ရှိရင်အဲ့လိုတစ္ဆက်တွေဘာလို့ရတဲ့ကောင်မှာဆင်းကြီးတွေပြတယ်အဲ့ဆင်းကြီးတွေကြီးစင်းရည်မြက်ဒီစားတယ်မြက်ဒီစားပဲအဲ့လောက်အားရှိနေတာအဲ့လိုပြောပြတော့တဖြည်းဖြည်းနဲ့သူစားလာတယ်သူတို့ကလေးလေးစားစားပြောလို့ရှိရင်အဲ့လေးစားပြောတဲ့လူကသူတို့ကပုံပြတ်ဖြစ်တဲ့ခင်နဲ့လေးစားတယ်သူတို့ဖြစ်တဲ့ခင်နဲ့လေးစားတဲ့လူကလောက်တာကိုသူလည်းလောက်တတ်တယ်တော်တော်များများကလေးတွေမှအဲ့လိုပဲတွေ့ရတယ်တခုခုကိုလောက်စီခြင်းအတင်းကြီးကမခိုင်းမနေကိုကလောက်ပြရတယ်သူမလုပ်သေးဘူးဆိုရင်လည်းပဲဟိုစောင့်ရတယ်ဖြည်းဖြည်းဖြည်းဖြည်းသူလောက်လာတဲ့အချိန်ကြည့်အောင်စောင့်ရတယ်အဲသဘောပေါက်သွားပြီဆိုရင်တော့နောက်ထပ်ပြောစရာမလိုတော့အတင်းကျခိုင်းနေသကားခိုင်းမဲ့သူရှိတုံးပဲလုပ်တယ်အဲ့ဒီခိုင်းမဲ့သူမရှိမလုပ်တော့သဘောပေါက်အောင်ပြောလို့နားဝင်သွားပြီဆိုရင်တော့သူ့ကိုခိုင်းမဲ့သူမလိုတော့ဘူးသူ့သဘောနဲ့သူကောင်းတာကိုစဉ်းစားဆုံးဖြတ်ပြီးလုပ်တာပဲနော်အခုအင်တန်ငယ်တဲ့ဒီမလေးပြောရှိတယ်တော်ရည်ရတယ်ဒီကလေးကသိခစ်စရာကောင်းကြောင်းမနေသေးမူဂျိုရနေသေးတာမူဂျိုဆိုရလဲအပြော်တန်းကိုသွားနေတာပေါ့အဲ့ဒီအပြော်တန်းကြောင်းကိုသွားတော့သူ့ကိုစာချစ်ရမယ်လို့အတင်းကျဘယ်တော့မှမခိုင်းခဲ့ဘူးငယ်တော့ငယ်ကသူ့အနားမှာရှိတဲ့သူ့အမတွေအကိုတွေအိမ်မှာရှိတဲ့သူ့တို့အမေတွေတော်လည်းတစ်ခါကလေးတော့ပါမှာပေါ့စာအုပ်တွေဖတ်ပြခိုင်းတယ်သူကာတွန်းစာအုပ်ကလေးတွေဖတ်ပြအယုတ်ကလေးတွေပြရတော့ဒါကဘာပြောတာဒါကဘာပြောတာကလေးကတော့ကျန်ရင်စာအုပ်လေးကြီးလာပေါ့ဒါဖတ်ပြအောင်ခိုင်းနေတော့ခိုင်းရင်အဲ့ဒါဖတ်ပြတာဒါကဘလို့ပြောတာဒါကဘလို့ပြောလားသူနားထောင်စဉ်းစားနေတယ်မှတ်ထားတယ်မှတ်ထားပြီးရင်တခြားကလေးလိုက်သူကအယုတ်ကြည့်ပြီးသူကပုံပြန်ပြောနေတာနော်ဒါကဘာဖြစ်တာဘသူကဘာပြောတာနော်နှစ်ခါသုံးခါလောက်လူကြီးကသူပြောခိုင်းပြီးတော့သူအကုန်လုံးအလွတ်မှတ်ထားတယ်မှတ်ထားပြီးရင်တခြားကလေးတွေသူပြောတော့တာနော်အဲ့ဒီကနေစလိုက်တာနောက်သူအိမ်မှာအမတွေအတော်တွေစာဖတ်လို့ရှိရင်သူကလာပြောတယ်သူရောကြည့်လိုက်ရင်အဲ့လိုစာတွေဖတ်လို့ရမှာလားအစ်ကိုပြရပါဘူးပြောဖြစ်နေပြီလေသူတိတ်ဖတ်ရှင်နေပြီနော်ငါလည်းအဲ့လိုဖတ်ရှင်နေအေးရတာပေါ့နော်စာတအောင်တင်နေရှင်ဖတ်နေတာပေါ့
တင်ပြီးတော့လေအဲ့တင်ပြီးတော့ဆိုတဲ့ချိန်မှာနှစ်ကျော်ပဲရှိသေးတယ်အဲ့ဒါနဲ့မူလာနန်းစာအုပ်ကလေးတွေသူ့ကိုပြပြတော့ကြ བྱ ာလေးတွေဆိုဆိုပြီးသူ့နားထောင်ခံသူအဲ့ဒီကြ བྱ ာလေးတွေမျက်စိနဲ့ပဲကြည့်တာဆလုံးပေါင်းတတ်တယ်နော်ဥမာပန်းကလေးများပွင့်ကြသည်ဆိုရင်အဲ့ဒီကြည့်ရပန်းကလေးများပွင့်ကြသည်သူတခင်းလိုက်ဆိုတော့အားနေတဲ့ချိန်မှာသူ့သူထိုင်သူအဲ့ဒီကြ བྱ ာလေးသူဆိုးတယ်တခါလေးသူဆိုးလို့မေ့သွားပြီသူတွားမေးတာပဲအဲ့ဒါပြန်ဆိုပြတာပြန်ဆိုပြဓာတုပညာရေးပဲဟောအဲ့တော့ကလေးတွေမှာပညာတက်ချင်စိတ်ကမွေးရပါဖြစ်နေတာအင်မတန်ပြင်းထန်တဲ့စိတ်ပဲတခုပဲရေးကြည့်တာဆုမခိုင်းပါနဲ့အဲ့တော့ကလေးတွေလားဆိုတော့မဟုတ်ပါဘူးလူကြီးတဲ့လူပဲနော်အခုလူကြီးတော်တော်များကကြောင်းထွက်သွားပြီးရင်စိတ်မကြိုးစားတော့ဘူးနော်အစ်စ်တိတင်တိထိုက်တဲ့လေးနဲ့တဲ့အစ်စ်အမြင်အစ်စ်ကိုရှားလူကအတန်နေသွားတယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာအတင်းကျပ်ခိုင်းနေတာကိုခံရတဲ့အတွက်ကြောင့်မလုပ်ချင်တော့ဘူးburn out ဖြစ်သွားတဲ့ဘောရှိတယ်နော်အဲ့လိုမဟုတ်ဘဲနဲ့လူကြီးကရှိရနေစိတ်ဝင်စားပြီးတော့လုပ်ပြသွားလို့ရှိတယ်ဒီတည်ကျင်တက်ကျင်လုပ်ချင်တဲ့စိတ်ကအသက်80 90ရောက်ရောက်လုပ်ချင်တုံးမရှိသေးဘူးတည်ကျင်တုံးမရှိသေးဘူးဘယ်တော့မှကုန်ခံမသွားဘူးအဲ့ခုနကလေးလေးကြောင်းဆက်ပြောရရင်နော်အဲ့ဒီကလေးလေးက3လလောက်ရွယ်တဲ့ကတော်တော်လေးဖတ်တတ်လာတယ်အဲ့အခု3နှစ်ခွဲလောက်ရှိတော့ဘူဂျိုသူတွိုင်းတွိုင်းနဲ့ဟိုကစာရီပါတင်ပြတော့သူပေါင်းဖတ်တတ်နေပြီနော်တော်တော်ကိုတတ်နေပြီအဲ့တော့ကြောင်းမာရလို့ရှိရင်တခုတူသင်ခန်းစာပြရလို့ရှိရင်သူကအဲ့ဒါကိုကြည့်အောင်တေးချာစူးစားတယ်လေ့လာတယ်ရေးတယ်ကြည့်ရမယ်ဆိုရင်သူကြက်တယ်ကြက်ပြီးပြီဆိုရင်သူကပြောသေးလားနောက်ထပ်တင်ပြရုံတော်ပြီလို့မရှိဘူးနော်ငါဒါကြည်လို့ပြီးသွားပြီငါလစ်တော့မယ်လို့သူစိတ်မကူဘူးဟောအဲ့သူဆရာမတော့ပြောတာနာမည်တော့ထုတ်မပြောခြင်းပါပိုင်းတော့ကြာကြိုက်ချင်မှကြိုက်မှာနော်အဲသူဆရာမကတော့ပြောတာထပ်တင်ပေးဦးအာသူများလည်းအဲ့လောက်ပဲတင်ထားပြီးပြီတော်ပြီဆိုမရသေးဘူးတဲ့သူများအဲ့လောက်တင်လည်းပဲ तू ကတတ်နေပြီတဲ့အဲ့တော့ तू ထပ်တင်ပေးအဲ့ဒီစိတ်ဓာတ်ကအရေးကြီးတာနော်တာဝန်ကြည့်ရုံမဟုတ်ဘူးနော်အဲ့တော့လူတော်တော်များကပညာတင်လည်းပဲဝိကျတန်းကြီးလုပ်တယ်အလုပ်လုပ်လည်းပဲဝိကျတန်းကြီးပဲလုပ်တယ်အမှန်တော့ဝိကျတန်းကြီးတော့မဟုတ်ဘူးရှော့နေနေများရှော့ရှော့နေနေများရှော့ပြီးတော့လုပ်လို့ရှိတယ်။အဲ့ဒါကြီးပွားမှုတိုးတက်မှုမှာအထူးခိုင်အနစ်နာဆုံးသဘောထားပဲ လူမှ personality လည်းအမြင်နဲ့ရှိတယ်နော်တယောက်နဲ့တယောက်ဇယိုက်မတူဘူးအဲ့တော့မတူတော့အတိတ်အချက်ကြီးသူ့ကိုမခိုင်းသင့်ဘူးလူကြီးကလည်းတွဲပြီးတော့ဆွေးနေပြီးတော့ဝိုင်းကူပြီးတော့လုပ်ပေးသင့်တယ်လုတ်တခုကိုလုတ်စီခြင်းလို့ရှိရင်လုတ်လို့ပြောတာတဲ့ကိုကလုတ်ရင်းကနေသူ့ကိုဝိုင်းလုတ်ခိုင်းတာပိုကောင
်
ပေးရမယ်အဲ့ဒါအစမှာတော့အများကြီးပေးရမယ်နောက်တခုကသူ့ကိုနှေးတယ်လို့မပြောပါနဲ့သူ့ကိုအများကြီးဝေဖန်လာရင်သူပိုပြီးကြောက်သွားတယ်သူ့ကိုသူယုံကြည်မှုနည်းသွားတယ
်
မရဘူ
း
အဲ့ဒါဆိုသူ့ကိုယ်သူယုံကြည်မှုပါနည်းသွားတယ်လူကြီးတွေကသူ့ကိုတန်ဖိုးမထားဘူးမလေးစားဘူးဆိုတော့အတွေ့အမျိုးလည်းဝင်သွားတယ်ဝင်တော့နောက်တစ်ခါတစ်ခုလုပ်လို့ရှိရင်အပြောခံရအောင်မလားဆိုတော့ကြောက်စိတ်ကြီးနဲ့လုပ်နေတော့အဲ့ကြောက်စိတ်နဲ့လုပ်ရင်မတူတက်တော့ဒီလုပ်ကိုစိတ်ဝင်စားလို့ပျော်လို့လုပ်ရတာအကောင်းဆုံးပဲအဲ့ခုနကလေးလေးကြောင့်တခွန်းတခွန်းပြောစရာလေးကြံနေသေးတယ်အဲ့ခုနကလေးကဘယ်လိုဖြစ်လာလဲဆိုတော့အဲ့လိုနောက်ထပ်သူ့ကိုတင်ပေးတယ်အဲ့ဒါမရမကတောင်းဆိုနေတာသူဒါရီရပြီတဲ့သူ့နောက်ထပ်တင်ပါအဲ့တော့သူ့ဆရာမကမတက်နိုင်တော့နောက်ထပ်တပုန်းတပုန်းတင်ပြရတယ်ပြီးတော့အိမ်စာဆိုတာသူ့ကိုပေးတာပေါ့နော်အဲ့ဒီဒကြီးလှတို့ဘာလို့ဆလုံးမောင်းမောင်းရေးတာတို့ဘာလို့စသည်ဖြင့်ပေါ့လေအိမ်စာပြီးတော့သူကအိမ်စာကိုကြောင်းမှပြီးအောင်လုပ်တယ်ကြောင်းမှဆက်တပုန်းလေးနဲ့ရေးတာပေါ့လေနော်ရေးပြီးရင်ဆရာမကတော့ပြရတယ်ဒီမှာအိမ်စာကြီးလုတ်ခဲ့ပြီတဲ့နော်အခုပေးတဲ့အိမ်စာကအခုဒီမှာရင်သူလုတ်တာတုတ်ပြီးတော့ပြရတယ်သူဆရာမကကြည့်ပါအေးဟုတ်ပြီပြီးကောင်းပြီတဲ့ဒီကတော့ပြောလဲဆိုတော့အင်စာ
လုပ်ပြီးပါပြီလို့ဆရာမအောက်ကနေရေးပေးပါတယ်။ဘာဖြစ်လို့ရောလို့မေးတော့အိမ်ရောက်ရင်နဲ့ဖြစ်ပြရအေဆာလို့အုံးကိုပြောပြောနေတာလေ။တမီးကလုပ်ပြီးနေပြီတဲ့နောက်ထပ်မလုပ်ချင်တော့ဘူးတဲ့အိမ်ကြိုက်။နော်အဲ့တော့အဲ့ဒါအိမ်ဆာလုပ်ပြီးပါပြီလို့ရေးပေးရတယ်။အိမ်ရောက်ရင်သူ့ဖြေသူ့ပြရဖေးဒီမှာအဲ့ဒါ၄နှစ်တော့မပြည့်သေးဘူးနော်။အဖေးဒီမှာတော့ပြရအဖေးကဖတ်ကြည့်။အိမ်ဆာလုပ်ယူပါလိမ့်။နေကလေးမဟုတ်ရလားတော်တော်လေတော်တော်ပါတော်တော်သိနေတာဒီအိမ်ကြရင်တော့ဒီတခြားကိစ္စတွေလုပ်ပါလေအိမ်မှုကိစ္စတွေကဆက်ဒီလေးနေရွယ်ကလေးကဒီလိုနဲ့လုပ်ကိုဝင်လုပ်တယ်ဒါကြောင့်ကလေးတွေကိုလုပ်ချင်စိတ်ရှိအောင်ဘယ်လိုဆက်ဆံရမလဲဆိုတာကိုစဉ်းစားမှာဒီကြီးကဆက်ဆံရေးပဲနော်လူတယောက်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ကိုပြုပြင်ဖို့အရာမှာအရေးကြီးဆုံးအချက်ကသူ့ပုံမှာဆက်ဆံတဲ့ပုံစံပဲတော့သူ့ကိုလေးလေးစသဆက်ဆံရမယ်လေးလေးစသဆက်ဆံတာကိုမခံရတဲ့လူဟာသူ့ကိုသူလေးစားမှုနဲ့နှဲသွားတယ်လို့အဲ့ဒီသူ့ကိုအတင်းကျခိုင်းနေတဲ့လူကလည်းလေးစားမှုနှဲသွားတယ်ပြီးတော့ resist အများကြီးလုပ်တယ်မလုပ်ဘူးမလုပ်ဘူးနောက်ဆုံးတိတိတသာမရတော့မှသူ့ကိုယ်ရမှသူ resist လုပ်တာပဲမလုပ်ဘူးဆိုတော့အဲ့တော့လူဟာလွတ်လပ်မှုကိုအတန်လိုရှိတဲ့တရားဖြစ်တယ်အတင်းကျခိုင်းရင်ကြောက်လို့မတော်ပါလို့ချင်တော့လုပ်မယ်နော်နောက်ဆုံးဘလို့နင်းမှသူပြန်ပြီးတော့ငင်းဆိုလို့မရတော့ဘူးဆိုရင်ကန်းကုံတဲ့နောက်ဆုံးအဆင့်တနည်းရှိတယ်သူလွတ်လပ်မှုကိုသူရတဲ့နည်းနဲ့ယူလိုက်တဲ့နည်းတနည်းရှိတယ်သူ့စကားမှသူနားထောင်ဖို့မလိုတော့တဲ့အဖြစ်ကိုရောက်သွားမယ်ဘလို့ဖြစ်သွားမယ်ဆိုတော့စဉ်းစားလို့ရမယ်ယူသွားတယ်ယူသွားလို့ဘယ်သူစကားမှနားထောင်မလို့တော့အဲ့တော့အဲ့ဒီစိတ်နောက်တဲ့လူတွေကသာတရားရဆက်ရှုပ်ကြည့်တဲ့ခါမှာဒါသူ့ freedom ပဲအခုချိန်မှာသူ့ဘူးမှဘာမှပြောလို့မရတော့ဘူးဟောအဲ့တော့လူဟာသူ့ dignity ကိုသူအမြဲလိုချင်တယ်သူ့လွတ်လပ်မှုကိုသူအမြဲလိုချင်တယ်ကောင်းတော်လို့ချင်တဲ့စိတ်လည်းရှိတယ်အများကြီးရှိတယ်လူဟာကောင်းတယ်လို့ချင်တယ်အခုကကလေးငယ်လေးဆိုရင်သူ့အဖိုးနေမကောင်းရင်နောက်ကရင်သွားပြီးနှိမ့်နေတယ်ဒီ၃နှစ်ကျော်ကလေးလေးဟာနော်ပြီးရင်နေကောင်းလားခဏခဏမေးတယ်သူသူတစ်ပါးကိုပြည့်စုံခြင်းနဲ့ယူရခြင်းနဲ့ပေးခြင်းနဲ့သူတစ်ပါးရဲ့ပြည့်စုံမှုဤရမှုလည်းပဲခံယူခြင်းနဲ့အဲတော့လူလောကမှာအရေးကြီးတဲ့အဲ့ဒါပဲလူလူချင်းဆက်ဆံရေးမှာတဝန်းနဲ့တူလေးစားမှုရှိဖို့စဉ်းစားခွင့်ပေးဖို့လွတ်လပ်ခွင့်ပေးဖို့အပြန်အလှန်ပြည့်စုံမှုဤရမှုပေးဖို့အရေးကြီးဆုံးချက်တည်းပဲရေးချဲ့ခွင့်သုံးဖြတ်ခွင့်အဲ့ဒါရေးကြည့်တာပဲလားကလေးတို့ငယ်ငယ်လေးတွေကအဲ့လိုစဉ်းနေစဉ်းနေပြရေးချဲ့ခွင့်သုံးဖြတ်ခွင့်ပေးလို့ရှိရင်သူတို့ပို့ပြီးတော့ responsible ဖြစ်လာတယ်ပို့ပြီးတာဝန်သိလာတယ်တခုခုသူတို့ကသူတို့လောက်တော့မယ်ဆိုရင်တေးတေးချာချာစဉ်းစားတာငါသုံးဖြတ်ချက်ကသဘာဝကြရင်လားမှန်ရင်လားအဲ့တော့လေးလေးနဲ့စဉ်းစားတယ်ပြီးမှသူအဲ့ဒါသုံးဖြတ်တယ်ပြီးတော့သူတို့လုပ်ခဲ့တဲ့ကိစ္စကိုလည်းပဲလူကြီးတွေကိုသူတို့ပြောခြင်းတယ်နော်ကလေးဆိုတာဗာပြောပြောလူကြီးတွေရဲ့ဒေသမှုအတိမပြည့်မှုကိုသိလို့ကျင်တာလူကြီးတွေကလောကထဲမှာအရာရောက်နေတဲ့လူတွေဖြစ်နေတာပေါ့နော်အရာရောက်နေတဲ့လူကြီးတွေအောင်မြင်နေတဲ့လူကြီးတွေမိဘတွေရဲ့ယုံကြည်မှုဒေသမှုတန်ဖိုးထားမှုကလေးတွေကသိလို့ကျင်တယ်သူတို့ကောင်းတာတစ်ခုလုပ်ခဲ့ပြီဆိုရင်သူတို့ပြကျင်တယ်ပြောကျင်တယ်အဲ့ဒီခါမှာလူကြီးကလေးလေးဆဆအာယုံဆိုင်ပြီးတော့သူတို့အချိန်ပေးပြီးတော့နော် attention ပေးပြီးတော့လေ့လာရမယ်သူတို့ဘာတွေလုပ်ထားတယ်လဲစင်းနေပြရမယ်ပြီးတော့ကောင်းတဲ့အချက်တွေအားလုံးကိုအတိမတ်ပြုပြရမယ်ပူကောင်းအောင်လုပ်ချင်လာအောင်လည်းပဲအင်မတန်တင်ဒီမှုဝင်နဲ့ပြောရမယ်ကောင်းတော့ကောင်းတယ်ဒါပေမဲ့စိတ်မရတော့အဲ့လိုလူကြီးကအင်မတန်ဉာဏ်ပါပါလေးနဲ့စင်းနေပြီးနေစဉ်ကောင်းတဲ့ချက်ကောင်းခြင်းစိတ်တွေဖြစ်လာတယ်ကြီးလေးလေးတာဝန်တိလေးလေးကြီးလေးလေးပူကျူးစားလေးလေးပဲဒီလိုမဟုတ်ဘဲနဲ့အထင်သေးနေနော်မင်းတို့အလကားပဲကွာမင်းတို့အလကားပဲကွာလို့ခဏခဏပြောနေသူမလုပ်ချင်တော့ဘူးအဲ့ဒီအလကားပဲဆိုတာပြောပါမများတော့သူ့ကိုယ်သူလဲယုံကြည်မှုမရှိတော့ဘူးလူငယ်ရတဲ့လူဆိုတာဘာမှမသိတဲ့အဆင့်ကနေဘဝကိုစလိုက်ရတာဘာမှမလုပ်တတ်သေးဘူးဘာမှမသိသေးတဲ့အဆင့်ကနေစလိုက်ရတာသူ့ပတ်ဝန်းကျင်မှာရှိတဲ့လူကြီးတွေအားလုံးကသူ့ထက်ပိုတိကြတဲ့လူတွေကြီးပဲအဲ့လိုကိုတက်ကိုတိကျတဲ့လူတွေကြီးကြားထဲမှာနေနေရတဲ့ကလေးပြော့ရဲ့ဘဝကိုစဉ်းစားကြည့်အနည်းဆုံးအဆင့်ကနေသူကလူတော်တဲ့ဝင်တိုးနေရတာအဲ့တော့သူ့ကိုအားပေးမှရမယ် တော့သူကိုယ်တိုင်ကလည်းပဲဒီပေါင်းဝင်ကြည့်ရင်ကြီးတွေရဲ့အတိမပြည့်မှုကိုအမတန်လိုချင်တယ်လူဟာကောင်းတဲ့နည်းနဲ့အတိမပြည့်ကိုရရင်ရချင်ရမရရင်မကောင်းတဲ့အနည်းနဲ့တော့အတိမပြည့်မှုလူယူတော့မှာလို့နောက်ဆုံးသူ့ကိုကြောက်အောင်သူလုပ်တော့မယ်သူ့အတွက်နဲ့စိတ်ညစ်ရတဲ့ပြည့်အဖြစ်ကိုရအောင်သူလုပ်တော့မယ်ဒါလူကြီးတွေကိုတနည်းအားဖြင့်သူပြန်ပြီးတော့နိုင်တဲ့နည်းနဲ့တုံ့ပြန်လိုက်တာပဲအဲ့တော့သူ့ကိုလေးလေးစားဆက်ဆံမယ်သူကောင်းတာတွေအတိမပြည့်ပေးမယ်ဆိုရင်အဲ့ဒီလေးစားမှုနဲ့အတိမပြည့်မှုကိုသူနောက်ထပ်လိုချင်သေးတာပဲ။ဒါကလေးလည်းလိုချင်တယ်၊ဒီကြီးလည်းလိုချင်တာပဲ။အဲနောက်ထပ်လိုချင်သူဘာလုပ်မလဲဆိုတော့ပို့ပြီးတော့သူစဉ်းစားမယ်။ပို့ပြီးတော့ကြိုးစားမယ်။အဲ့လိုဆိုရင်ဒီလူကကောင်းတဲ့ဆက်ကောင်းတဲ့လူဖြစ်လာ။အဲအေးစေးစဉ်းစားတာပြောမယ်ဆိုရင်တော့ဒီ topic တစ်ခုတည်းကိုပဲတော်တော်ကြာကြာစဉ်းစားပြီးပြောမှပိုကောင်းမယ်လို့ထင်တယ်နော်။အင်မတန်အရေးကြီးတယ်။ဆိုတော့လူလောကမှာအရေးကြီးဆုံးဟာဆက်ဆံရေးဒီဆက်ဆံရေးတစ်ခုပြည့်စည်သွားရင်ကျန်တာအကုန်ပြည့်စည်တာပဲနော်လူရဲ့စိတ်ဓာတ်နဲ့အတိညာရင်းကျက်မှုမှာအရေးကြီးဆုံးဟာပေါင်းတဲ့ဆက်ဆံရေးစိတ်ဓာတ်နဲ့အတိညာရင်းကျက်အောင်စာကြီးပဲသင်လို့မရအောင်သူ့ကိုဘယ်လိုဆက်ဆံမလဲဆိုတာအဲ့ဒါဆုံးလာရအောင်အင်းဘယ်ချိန်လောက်ရှိသွားပြီလဲမသိဘူးနော်သူနဲ့ပြန်ဆင်းနေပြီတော့သူခံစားချက်ဘယ်လိုရှိနေလဲဆိုတာကိုအရင်ဆုံးပြန်မေးပါအခုလိုကိစ္စအဆင်မပြေမှုဖြစ်လာတဲ့အတွက်ကြောင့်သူ့စိတ်ထဲမှာဘယ်လိုခံစားရလဲရုတ်တရက်စိန်တော့သူဘာပြောမလဲဆိုတော့ကို့အပြစ်တင်တော့ပါကို့မှားတာတွေထောက်တော့ပါသူ့ပုံမှာဘယ်လိုပြောခဲ့တယ်ဘယ်လိုဆိုခဲ့တယ်ဘယ်လိုဆက်ဆံခဲ့တယ်ဒါကို तू မကြိုက်ဘူးဒါမခံနိုင်ဘူးဒါမတရားဘူးဟိုအနိုင်ကျင့်နေပါလေစသည်ဖြင့် तू အမိမဆက်ဆွဲတော့ပါအဲ့ဆူဆူလာဒီအားလုံးအေးအေးစီစီနားထောင်ပါသူပြောကြတာလေကုံအောင်ပြောပါလေနောက်ထပ်ကောမပြောကြင်တာရှိသေးလဲဆက်ပြောပါဦးအဲ့ဒါကိုဟာလုတ်တဲ့နည်းနဲ့နားထောင်ရင်တော့မရဘူးကိုယ့်စိတ်ထဲကသူခံစားချက်ကိုတကယ်သိချင်တယ်ဆိုအဲ့စိတ်တော့ရှိရမယ်ရိုးရိုးသားသားသိချင်တယ်ဆိုတဲ့စိတ်ရှိရမယ်အဲ့လိုနားထောင်လို့သူစကားကုံသွားတဲ့အခါမှာ तू ကကိုယ့်ပုံမှာအပြစ်တင်ခဲ့တဲ့အချက်လက်တွေထဲက तू အပြစ်တင်တာလုံးနေမှာပဲနော်အဲ့တော့သိကြတယ်နော်လူတယောက်နဲ့တယောက်အဆင်မပြေလို့ပြဿနာဖြစ်လာပြီးစိတ်ဆိုးပြီးဆိုရင်တဲ့ကိုတယောက်အပြစ်တင်ကြပြီနော်အပြစ်တင်အမြဲတမ်းဟုတ်တာထက်ပိုသွားတယ်နော်သို့တော့သူအပြစ်တင်တဲ့ဆွဆဲတဲ့အချက်တွေဟာအကုန်လုံးမှားတယ်လို့တော့မပြောနိုင်နော်မှန်တယ်လို့တော့မှန်ပါပဲနော်အဲ့ဒီသူပြောခဲ့တဲ့အချက်တွေစစ်မှမကြအောင်ကိုကတိအချက်အယုံစိုက်ပြီးတော့မှတ်ထားပြီးတော့တိအချက်မင်းကကပြောသွားတဲ့အချက်မှာဒီချက်ဒီချက်ပါတယ်အဲ့ဒါဟာဒါအတိုင်းတာထီတော့မှန်တယ်နော်အတိုင်းတာတခုထီတော့သူ့ရဲ့ဆွဆွဲချက်အပြစ်တင်ချက်ကမှန်ရမှာနော်အဲ့ဒီ तू မှန်လောက်အတိုင်းတာထီကိုကဝန်ခံရမှာလက်ခံနောက်တစ်ချက်ကလည်းပဲအဲ့ဒီကိစ္စအဲ့လိုဖြစ်ရတာကိုယ့်ဘက်ကဟိုဘယ်လိုအခက်ခဲရှိလို့ဒါလည်းသူ့ကိုနားလည်အောင်ပြန်ရှင်းပြရမယ် तू ပြောတဲ့ချက်ကလည်းမှန်တယ်ကိုယ့်ဘက်ကလည်းကိုယ့်အခြေအနေကအတတ်နဲ့ဆုံးဆောင်ရွက်ခဲ့တာပဲအကယ်၍ကိုယ့်ဘက်ကပေါ်ဆမှုရှိလို့ရှိရင်လည်းအဲ့ဒါကိုလည်းဝန်ခံလိုက်ဖို့ပဲဒါတော့သူကလွယ်သွားတာပို့ဆံသွားတာအဲ့လိုတစ်ချက်ချင်းတစ်ချက်ချင်းသူ့ရဲ့ဝေဖန်ချက်တွေကိုပြန်ပြီးတော့တုံးတက်ပြီးတော့မှန်တဲ့အတိုင်းတာတစ်ခုအထည်အောင်ရိုးရိုးသားသားသူ့ကိုပြန်ပြီးတော့ဝန်ခံရမယ်ပြီးတော့လည်းပဲသူပြောတာကိုကစဉ်းစားပြီးတော့ရိုးသားသားဝန်ခံလိုက်ပြီဆိုရင်သူ့စိတ်ထဲပဲနေတယ်နောက်ထပ်သူကိုအတက်လို့ဆရာဝေဖန်ဆရာအပြစ်တင်ဆရာမလိုတော့မလိုတဲ့အချိန်မှာသူ့စိတ်ကဘယ်နဲ့နေရှင်းသွားပြီနော်တဘောကအဲ့ဒီအချိန်မှာကိုပြောတာကိုသူနားထောင်ဖို့ရအဆင်သင့်ဖြစ်နေပြီအကေသူပြောတာကိုကိုကနားမထောင်ဘဲနဲ့တို့မဟုတ်သူပြောတာကိုကိုကလုံးဝပြန်ပြီးတော့ငင်းပယ်ပြီးတော့သူ့ကိုပဲပြန်အပြစ်တင်နေမှာဆိုရင်သူ့စိတ်ကတိတ်အလုံးရှုပ်နေပြီနော်နောက်ထပ်သူဘလို့ပြန်ပြီးတော့တုံ့ပြန်ရမယ်လက်စားချေရမလဲဆိုတာကိုပဲသူစဉ်းစားနေတော့မှာသူစိတ်မအားတော့ဒါပေမဲ့သူပြောတာတွေကိုကအကုန်လုံးနားထောင်ပြီးတော့ဟုတ်တယ်လို့အတိုင်းတာကိုဟုတ်ပါတယ်လို့လက်ခံလိုက်လို့ရှိတယ်သူ့မှာနောက်ထပ်ပြောဖို့ရမလိုတော့ဘူးအအနည်းဆုံးပြောမယ်ဆိုတော့အခိုက်အတန့်အနေနဲ့သူပြောဖို့မလိုတော့ဘူးနော်အဲ့တော့သူကယူနိုင်တဲ့အဆင့်ကိုရောက်သွားတယ်အဲ့ဒီချိန်ကျမှကိုယ့်ရဲ့မျောလင်းချက်ကိုယ့်ရဲ့သဘောထားကိုလုတ်ခဲ့တဲ့ကိစ္စကြီးဟာဘယ်လိုသဘောထားလုတ်ခဲ့တယ်ဘယ်လိုအခက်အခဲတွေနဲ့လုတ်ခဲ့ရတယ်ဘယ်အတိုင်းတာထိတော့ဖြစ်တယ်ဘယ်အတိုင်းတာထိတော့မဖြစ်ဘူး ကိုကသူ့ပုံမှာဘယ်လိုပြန်မျောလင့်တယ်လဲအဲ့ဒါကိုအေးအေးစစ်စစ်ပြန်ပြောပြရမှာအဲ့ဒါလိုကတစ်ချိန်နဲ့မရသေးရင်လည်းနှစ်ချိန်သုံးချိန်ပြန်စင်းလိုက်ရမယ်အဲ့တော့တဦးတို့သူအဲ့လိုလေးလေးစသာဒီပထမတပွဲမှာအခုလိုပြောလိုက်ရင်ကိုပဲနည်းနည်းလေးစားမှုရှိလာပြီနောက်တပွဲကျရင်ပို့ပြီးတော့ပြည်ပြည်လည်းပြောလို့ရမယ်သုံးသားလောက်စင်းလိုက်လို့ရှိရင်တော်တော်လေးပြည်လည်သွားတယ်တခါနဲ့ရလိမ့်မယ်လို့တော့မမျောလင့်သင့်ဘူးဖြစ်ခဲ့တယ်အဲ့ဒါမျိုးနောက်တစ်ခုကလူကြီးနဲ့လူငယ်ဖြစ်ဖြစ်နော်အပြန်လန်လေးစားမှုနဲ့ယူသားမှုမရှိရင်စိတ်မှန်နဲ့ပြည်လည်မှုမဖြစ်နိုင်ဘူးများသောအားဖြင့်လူကြီးတွေကတော့ငါမှန်တယ်လို့ပဲထင်ကြတာပဲနော်ဟိုမမှန်ဘူးလို့လည်းမဆိုလို့ဘူးနော်မှန်တဲ့လောက်လည်းမှန်ပါတယ်နည်းနည်းပါးပါတော့မှားရလည်းရှိမှာပဲအဲ့တော့လူကြီးကလူငယ်တယောက်ကိုကို့အမှားကိုအေးအေးစီစီဝန်ခံလိုက်ရတာဂုဏ်တိတ်ကကြံ့တော့လူငယ်ရဲ့လေးစားမှုလည်းပဲရော့မတော့တကယ်တိတိတိကျူစားကြည့်ရင်တွေ့လိမ့်မယ်နော်အဖြစ်ချင်းကိုယ့်ငါသားသမီးညီကောင်မောင်မနဲ့စားဖို့ကျူစားကြည့်ပါအေးအေးစီစီအဲ့လိုပြောတာကြားလာလို့ရှိရင်အဲ့ဒီလူငယ်ကအဲ့လူကြီးကိုတိတ်လေးစားလာတယ်အဲ့ဒီလူကြီးရဲ့စဉ်းစားတာဝေဘာနာသုံးတတ်တာသုံးဖြတ်တာကိုပို့ပြီးတော့နားလည်လာတယ်အဲ့လိုဖြစ်လာနိုင်တယ်နော်အဲ့တော့သူ့ရဲ့ယုံကြည်မှုကိုရအောင်ယူရမယ်နော်အဲ့ဒီယုံကြည်မှုကိုရဖို့ဆိုတာကယူသားမှုရှိမှပဲရတယ်တော့သူ့ပုံမှာလည်းပဲတကယ်စေတနာအမှန်နဲ့ပြောနေတာသူ့ကိုအတုံးချနေတာမဟုတ်ဘူးသူ့ကိုနိုင်ကျင်လို့ပရိယေနဲ့လှည့်စားနေတာမဟုတ်တော့တကယ်ကိုလူသားတယောက်အနေနဲ့လေးစားစားပြောဆိုဆက်ဆံနေတာပါဆိုတော့သူသဘောပေါက်ဖို့လိုတယ်အဲ့လိုသဘောပေါက်သွားပြီဆိုရင်ပြောရဆိုရဆင်းနေရတာအမှန်တန်လွယ်ကူလာတယ်ပြည်လည်းမှုအများကြီးရနေတယ်အဲ့ဒီဓာတ်ကြီးသူဆိုရင်လည်းပဲဒီတိုင်းပါပဲလေးလေးစားစားယူသသာတဖြည်းဖြည်းတဖြည်းဖြည်းပြောကြည့်ပါကြိုင်အဆင်ပြေသွားပါလေ။အဲ့တော့လုံးလုံးမရတဲ့သူရှိမလားတော့မပြောနိုင်ဘူးပေါ့လေနော်။လူလောကဆိုတာမပြောနိုင်ဘူး။လူအမျိုးမျိုးရှိတယ်။ဒါပေမဲ့အခုလိုသဘောထားနဲ့အေးအေးဆေးဆေးပြေပြေလည်းပြောမယ်ဆိုရင်ရတဲ့ဘက်ကများပါလေ။နော်။ဆယ်ကမှ9ခါလောက်ကိုရနိုင်တယ်လို့ထင်တယ်။အဲ့တော့ကိုယ့်ဘက်ကသူတစ်ပါးကိုအနိုင်ယူလို့တဲ့သဘောထားမျိုးမရှိဘူးအရေးကြီးတယ်။တဖက်ကအသာရလိုတဲ့သဘောထားမျိုးမရှိဘူးတကယ်ရေးကြည့်ပါလေအဲ့ဒါရှောက်တော့ရှိတယ်အဲ့ဒီကနည်းနည်းမှတ်ချက်ကလေးတွေထုတ်ချင်တယ် getting to yes ဆိုတာတော်တော်ကိုကောင်းပါလေအင်မတန်သဘောထားကြည့်တယ်ဆိုတော့ပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတော့ရှောက်ပဲ negotiation နဲ့ပတ်သက်တဲ့ရှောက်ပဲဆိုတော့အိမ်မှာမိသားစုတွေတော့မှနော်နေ့တိုင်း negotiation ဆိုတာရှိတယ်ซีเนียร์อ่ะหิยะเลยกูๆပြောให้ဒီနေ့ဘာဟင်းချက်စားမယ်ဆိုတာကซีเนียร์ดีดิ तू อ่ะဘာချက်လဲ तू อ่ะဒီနေ့ဘာစားခြင်းလဲกูอ่ะဒီနေ့ဘာစားခြင်းအပြင်သွားမယ်ဥမာရွေးချင်သွားကြည့်မယ်ဆိုရင် तू อ่ะဘယ်ရွေးချင်ကားကြည့်မယ်กูอ่ะဘယ်ရွေးချင်ကားကြည့်မယ်ซีเนียร์မှုဆိုရှိအောင်เนาะပစ္စည်းတစ်ခုဝယ်ရင်လည်းပဲဒီတိုင်းပဲဘယ်ပစ္စည်းอ่ะဝယ်သင့်တယ်အများသုံးမယ်ပစ္စည်းဆိုရင်အများကြီးပို့ပြီးซีเนียร์ရတယ်အဲ့လိုမိသားစုတဲမှာသောသောကလေးကအဲ့လိုစင်းနေလာတဲ့အလေးကျင့်ရှိတာလို့ရှိရင်ဒီမိသားစုတစ်ခုလုံးဟာအားလုံးဟာပို့ပြီးတော့ရင်းကျက်တဲ့သူဖြစ်လာတယ်။တခုခုလုံးရတော့မယ်ဆိုရင်ငါတယောက်တည်းသဘောထားနဲ့မလုပ်ဘူး။ငါအားလုံးနဲ့တိုင်ပြီးတော့စင်းနေမယ်ကြည့်။မိဘကိုယ်တိုင်ကအဲ့လိုစင်းနေလာရင်တသမီးကလည်းအဲ့လိုစင်းနေလာတယ်။ဒီလိုလူကလူကြီးဖြစ်လာတဲ့ခါမှာသူပို့စင်းစားတယ်။အားလုံးရဲ့သဘောထားကိုသူနားထောင်တယ်။နောက်ဆုံးလူကြီးတယောက်အနေနဲ့သုံးဖြတ်တဲ့တာဝန်ကိုသူယူရမယ်ဆိုရင်တော့ယူလိုက်မယ်နော်။ဒါပေမဲ့အဲ့ဒီဆုံးဖြတ်ချက်မချခင်မှာအားလုံးရဲ့လိုအပ်ချက်အခက်ခဲဆန္ဒအဲ့ဒါတွေကိုတိအောင်မင်းပြီးမှအတက်နိုင်ဆုံးအများကျင့်တတ်မယ့်ဆုံးဖြတ်ချက်ကိုချလိုက်ကိုတယောက်တည်းကျင့်တတ်မှုကိုမယူတော့ဘူးဆိုတော့အစဉ်ပြေခြင်းနဲ့လူကတယောက်တည်းကျင့်တတ်မှုကိုမယူသင့်ဘူးတော့တကယ်တည်းရဲ့သာသမီတွေရဲ့ယုံကြည်မှုလေးစားမှုကိုရဖို့တို့ကိုအထူးသဖြင့်အဲ့လိုသဘောထားကြီးတဲ့လူကြီးလေးတွေဖြစ်လာအောင်ပြုစုပြောထောင်ပေးဖို့ဆိုရင်ကိုကိုတိုင်ကအဲ့လိုသဘောထားနဲ့ဆက်ဆံပါရစေ။နောက်မှအေးစစေးအဲ့ဒါကိုစဉ်းစားဦးမယ်နော်။လူရင်းချက်ကအဲ့ဒါပဲ။ဒီနေ့နည်းနည်းလောက်ပြောမယ်လို့စိတ်ကူးထားတာလေးတွေဟာချိန်ရတဲ့လောက်တော့ပြောလိုက်အောင်နော်။ဒါကြီးတို့ဘလို့အစီအစဉ်စဉ်းစားထားတာရှိတယ်လေ။ဘာလို့ကိုစဉ်းစားထားတာရှိလဲ။ရှိပါဘူး။ရှင်းရတယ်။ရှင်းရတယ်။ဒီတော့ဒီခေတ်ကတော့ဒီက ဟုတ်တယ်အဲ့လိုကြားတာသိရတာအမြဲတမ်းဝန်တာတယ်ဒီလိုပဲဒီဒကမာကြီးရဲ့မိတ်ဆွေတယောက်ပဲဘယ်သူလဲတော့နာမည်မှတ်မိဘူးဒကမာကြီးတယောက်သူနည်းနည်းစိတ်ဆင်းရဲနေရတဲ့အချိန်တွေတခုကြုံနေရတာ ਨੇ ဒကမာကြီးကပဲအဲ့ဒီတရားတစ်ခေတ်ကိုနားပါလို့ပြောလို့သူရတဲ့လောက်ရှာပြီးတော့နားတယ်နားတော့သူတော်တော်လေးစိတ်အေးချမ်းမှုရလာတယ်ဆိုတော့ကြောင်းလာပြောတယ်ဒကမာကြီးတော့မှတ်မိလားမသိဘူးဒီလဲဆိုတာအများကြီးပဲလားเออตูก็เลยปัญญาตัดเทียบอ่ะอย่างนู้นก็ไต่ตูรู้บารู้มาเสียมาลุกแค่ดล่ะไม่ดีอะกูတော့เจ้ามายีด้วยเนี่ยอะดูอะลูกก็นี่น้าอยู่ไล่กันอยู่เยอะเออตูล่ะပြောပါတယ်ဒါနဲ့ตูတောင်ပြောလိုက်ပြီးတာအခုလို့เนาะကို့မှာစိတ်အေးချမ်းမှုရလာတာဘာကြောင့်လဲဘာကြောင့်လဲဆိုတော့တရားနာပြီးတော့တရားနှလုံးသွင်းလို့တရားနှလုံးသွင်းဆိုတာကို့စိတ်ကိုကိုပြန်ကြည့်တာပဲเนาะတရားနာလိုက်အဲ့တရားကို့ဘဝနဲ့ kait တဲ့ကိုခံစားနေရတာနဲ့ကြိုက်တဲ့အချက်လက်တွေနဲ့တိုက်ဆိုင်တဲ့ခါမှာကိုယ့်စိတ်ကိုကိုပြန်ကြည့်ရတယ်။ငါဘာဖြစ်လို့ဒီလိုစိတ်ဆင်းနေရလဲ။ဘယ်လိုအခက်အခဲရှိတယ်ဘယ်လိုပြဿနာရှိတယ်။ငါဘကဘယ်လိုသဘောထားရှိနေလဲ။ငါဘာပြုတ်ဝင်ဖို့လိုတယ်လဲ။အခက်အခဲတစ်ခုပြဿနာတစ်ခုကြုံတွေ့လာတဲ့ခါမှာဟိုအလုတ်ပြင်ဆုံးပထမတစ်ချက်ကကိုယ့်ခံစားချက်ကိုကိုနားလည်ဖို့ပဲ။ပြင်ဖို့မဟုတ်သေးဘူးနော်။နားလည်ဖို့ကပထမအဆင့်ပဲ။ကိုယ့်ခံစားချက်ကိုကိုနားလည်လာပြီးတဲ့နောက်မှာကိုယ့်ဘကသဘောထားလုံးနေတာကြီးမှားနေတာ၄ရှိရင်ရှိတယ်။အဲ့ဒီမှားနေတာကိုပြင်ဖို့အဲ့လိုကိုယ့်ကိုယ်ကိုပြင်လို့ရသွားပြီဆိုရင်ကိုယ်မှာတော့အများကြီးစိတ်ချမ်းသာမှုရသွားတာနော်။အဲ့တော့အဲ့ဒီတရားတွေကိုနာပြီးတော့သူအများကြီးနှလုံးသွင်းစင်ကျင်တဲ့အခါမှာတစ်ဖြည်းဖြည်းသူ့စိတ်ကိုသူပိုနားလည်လာတယ်။သူ့တဘောထားတွေသူပိုမြင်လာပြီးတော့ကိုယ့်ဘက်ကမမှားတော့မှနော်။စိတ်ထဲကတိမခံနိုင်တာတို့ဘာလို့ရှိနေတဲ့အခါမှာအဲ့ဒီစိတ်ကိုကြည့်ပြော့ပဲတိခံလို့ရသွားလို့ရှိတယ်။တော်တော်လေးစိတ်ချမ်းသာလာတာဒီလိုလုပ်ပြဖို့ရာဘသူစီကလမ်းစားရတယ်မင်းကြည့်တော့ဒီဒကမကြီးစီကလမ်းစားရတာလေအဲ့ဒါဆိုသူ့ကိုအများကြီးကျေးဇူးတင်ရမိတ်ဆွေကောင်နော်မိတ်ကိုကအခက်ခဲနဲ့ကြုံတွေ့ရတဲ့ခါမှာစိတ်ဆင်းရဲမှုနဲ့ကြုံတွေ့ရတဲ့ခါမှာမိတ်ဆွေကောင်ကိုတော့ပြောရတယ်နော်မိတ်ဆွေမကောင်းတဲ့လူတော့ပြောရင်မရဘူးနော်မကောင်းတဲ့လူတော့ပြောရင်ကိုယ့်ကိုသူကပြန်ပြီးတော့အပြစ်တင်ရင်လည်းတင်မယ်တို့မို့ဒီအကြောင်းကိုဘေးမှာလျှောက်ပြောဦးဒီလိုပြောလို့ရှိရင်ဟိုတစ်ဖက်သားစီပြန်ရောက်သွားတဲ့ခါမှာရန်တိုက်ပြီးလို့ဖြစ်သွားမယ်။ပို့ပြီးတော့အချင်းကြီးဆိုးသွားနိုင်တယ်နော်။မိတ်ဆွေကောင်းကိုပြောတဲ့ခါမှာမိတ်ဆွေကောင်းကတော့ကိုချင်းစာပြီးတော့နားထောင်တယ်။ပြီးရင်ငါတို့လည်းပဲဒီလိုခက်ခဲမျိုးကျင်မှုပါလေ။အဲ့တော့ဒီလိုခက်ခဲမျိုးကျင်တဲ့ခါမှာဘယ်လိုဘယ်လိုသဘောထားပြီးတော့နားလည်အောင်ကြိုးစားတဲ့ခါမှာအဆင်ပြေတယ်နော်။ဟိုတရားနာပြီးတော့တရားထုတ်တဲ့ခါမှာအသိဉာဏ်ပို့ပြီးတော့ရင့်ကျက်လာတဲ့အတွက်ကြောင့်စိတ်ချမ်းသာမှုစိတ်အေးချမ်းမှုရပါတယ်လို့ဒီလိုပြောပြီးတော့တိုက်တွန်းလိုက်တဲ့အတွက်ကြောင့်ဒီလိုလုပ်ပြသွားတာနော်တနေ့သူ့ကိုတခါတစ်ဆင့်ဖြတ်ပြီးတော့မေးပြန်မေးရပြန်လေတာအကယ်၍ကိုဘွားမှာလူတိုင်းကကိုကိုချီးမွမ်းနေမှာစင်ဒီလိုလုပ်ပြပါမလားအခုတော့ကိုကိုအပြစ်တင်နေသူပြောမဲ့သူနှိမ့်ဆက်နေသူရှိနေတာဟုတ်နော်နှိမ့်ဆက်နေသူရှိနေလို့စိတ်ကဆင်းရဲတယ်စိတ်ဆင်းရဲလို့ဒီအပြစ်ကြောင့်နှီးလန်းကိုရှာတဲ့ခါမှာအင်မတန်တဘာဝကြရတဲ့နော်အင်မတန်လေးနက်တဲ့ညံ့ညက်တဲ့တရားနည်းနဲ့အခြေရှင်းဖို့ရနီလန်းရသွားတာအဲ့တော့ဒီနီလန်းကိုရသွားတဲ့ကြောင့်ဒီလောလောဆယ်ကျုံတွေ့နေတဲ့ပြဿနာတစ်ခုဟာတော်တော်လေးပြည်လည်သွားပြီနော်ဒါပေမဲ့ဒီနီလန်းဟာဒီပြဿနာတစ်ခုတည်းပြည်လည်ဖို့လားဆိုတော့မဟုတ်ဘူးနော်နောက်ထပ်ဘဝမှာကျင်တွေ့ရမယ့်အခက်အခဲပြဿနာတော်တော်များများဘူးပြည်လည်ဖို့ရအတွက်သူကနီလန်းဖြစ်တယ်နော်တံမိုးဖြတ်လို့မရတော့ဘူးတံမိုးရှိတဲ့နီလန်းဖြစ်နေတာဘူးအဲ့တော့အဲ့လိုနောက်ဝင်စက်ကိုပြန်ကြည့်တဲ့ခါမှာနော်ဒီမိတ်ဆွေကိုတွားပြောပြဖို့ရဒီစိတ်ထဲမှာခံစားချက်ရှိနေတယ်နော်မကျင့်တဲ့ခံစားချက်စိတ်ဆင်းရဲမှုရှိနေတယ်။ဒီစိတ်ဆင်းရဲမှုကဘာကြောင့်ဖြစ်ရလဲဆိုတော့ကိုယ်ကိုစိတ်ဆင်းရဲအောင်ပြောနေဆိုနေတဲ့လူရှိလို့နော်။အဲ့တော့အဲ့ဒီလူပြောမဲ့သူမရှိလို့ရှိရင်ဒီလိုလုပ်ပြပါ့မလို့ပြဘူးနော်။အဲ့တော့ကို့မှာအခုလိုအသိဉာဏ်ရင့်ကျက်လာတာစိတ်တက်ရင့်ကျက်လာတာအေးချမ်းမှုရလာတာကို့မှာပုပ္ပခံနိုင်မှုခံနိုင်ရည်ရှိလာတာရင့်ကျက်လာတာကတကယ်ပြောရင်ကိုယ်ကိုစိတ်ဆင်းရဲအောင်ဒုက္ခပေးတဲ့လူကြောင့်ပဲ။အဲ့တော့သူ့ကိုဘာကျေးဇူးမတင်သင့်ဘူးလား။လေးလေးနဲ့စဉ်းစားမှနော်အတ္တဆက်မာနဆက်တိတ်ကြီးနေတော့အတုကျေးဇူးတင်လို့မလိုပါဘူးလို့လို့တွေးမှနော်ဆိုကို့မှာတကယ်စိတ်အေးချမ်းမှုရတဲ့ခါပြန်စဉ်းစားကြည့်ကျေးဇူးတင်စိတ်ကဖြစ်လာတယ်ဒါတခါကြီးတို့ဒီမှာကြီးတို့တင်ပြောတာမဟုတ်ဘူးနော်ဒီပုံမုံကိုယ်တိုင်ပဲလောကဓာတ်တရားတွေအမျိုးမျိုးနဲ့တွေ့ရချင်းရတယ်ငငယ်တုန်းကတည်းကပဝန်းကျင်ရဲ့ဝေဘာမှုဆွဆွဲမှုအမျိုးမျိုးခံရတယ်ဘာဖြစ်လို့ခံရလဲဆိုတော့ ရင်သူတို့အသေးခွန်နဲ့ဘုံဘုံရဲ့အသေးခွန်မတူလို့ပဲမတူတာကိုပဲအပြစ်ချတာပဲနော်ကောင်းတယ်မကောင်းဘူးဆိုတာသူတို့မှဆုံးဖြတ်နိုင်တဲ့ဟိုအေးချင်းအဲ့လောက်မရှိဘူးလူဆိုတာကိုယ်နဲ့တူတဲ့လူကိုပဲကြိုက်တယ်မတူရင်ကိုပဲမကောင်းဘူးလို့ယူဆတာပေါ့နော်ဒီဘုံကစားရည်တည်းအများကြီးဖတ်တယ်အသေးခွန်လေးအများကြီးစဉ်းစားတယ်အဲ့တော့ဟိုသူတို့ကောင်းတယ်လို့ယူဆတဲ့အချက်တချို့ကိုဒီဘုံကကောင်းတယ်လို့ယူဆတာပေါ့နော်အဲ့လိုတွေအယူဆတွေကွာခြားလာတဲ့ခါကျတော့ပြောဆိုတာဝိပန္နအမျိုးမျိုးခံရတယ်နော်အဲ့တော့အဲ့လိုခံရလေလေပို့ပြီးတော့ကောင်းအောင်ကြိုးစားရလေလေပဲနော်ပို့ပြီးတော့စိတ်ကိုအေးချမ်းကြိုးစားရတယ်နော်အဲ့လိုကြိုးစားရင်ကြိုးစားရင်လည်းပဲအင်မတန်လေးနဲ့တဲ့စိတ်ကိုတကယ်အေးချမ်းစေတဲ့တရားနည်းလမ်းတွေကိုရလာတာပဲရလာတဲ့ခါကျတော့ကိုယ်စိတ်ထဲမှာတကယ်ချမ်းသာနေတဲ့ခါမှာပြန်စဉ်းစားကြည့်တော့သူတို့လုံးဝအပြစ်မတင်တော့ဘူးတကယ်ကိုယ့်ကိုယ်ကိုယ်တော့အံ့ဩနေတာအဲ့ဒီအချိန်မှာနော်ကိုယ်စိတ်ထဲမှာတော့ဒီလူတွေမှာသက်သက်ကြီးနေနေလို့မထင်ဘူး။ငါဘွားကအများကြီးဒုက္ခရောက်အောင်လုပ်တဲ့လူတွေပဲ။ဒါပေမဲ့ကိုယ်စိတ်ထဲမှာအဲ့လိုစိတ်တကယ်အေးချမ်းသွားတဲ့ခါမှာပြန်ပြီးတော့စဉ်းစားကြည့်တော့အေးငါတို့ကိုကျေးဇူးတင်တင်တယ်။ကျေးဇူးတင်တဲ့စိတ်လည်းဖြစ်လာနေတယ်စိတ်ထဲမှာနော်။ကျေးဇူးတင်ပါလေ။ကျေပါလေအေးပါလေ။စိတ်မဆိုးတော့ဘူး။ရန်ကြီးလိုသဘောမထားတော့ဘူး။အဲ့တော့တရားနိလန်းနဲ့တရားထုလို့အတိညာရင်းကျက်လာလို့စိတ်ဓာတ်ရင်းကျက်လာတဲ့ခါမှာအမှန်တန်သဘောထားကြီးလာတာအဲ့လိုကမှလူတိုင်းကိုခွင့်လွှတ်နေတယ်။နော်။ပြီးတော့လူတိုင်းရဲ့ကျေးဇူးကိုလည်းပိုသိတယ်။တဲ့ရဲ့ကျေးဇူးပြုတဲ့လူရှိတယ်လို့တွားတဲ့နီးနဲ့ကျေးဇူးပြုတဲ့လူရှိတယ်နော်။အဲ့တော့ကိုယ့်ကိုဒုက္ခရောက်အောင်လုပ်တဲ့လူကတွားတဲ့နီးနဲ့ကိုယ့်ကိုကျေးဇူးပြုလိုက်တာပဲ။နော်။တဲ့ရဲ့ကိုယ့်စိတ်ချမ်းသာအောင်ဒီမပြောဘူး။သူစိတ်ဆင်းအောင်ပြောတယ်။သူစိတ်ဆင်းအောင်ပြောလို့ကိုယ့်စိတ်ထဲမှာမခံကြီးမခံတာဖြစ်တယ်။ကိုယ့်စိတ်ကိုယ်ကိုပြန်ကြည့်တယ်။ကိုယ့်စိတ်ကိုယ်ကိုနားလည်အောင်ကြိုးစားတယ်။ဒါကိုပဲတရားနိလန်းနဲ့ငင်းချမှုရောက်အောင်ကြိုးစားလိုက်တယ်။ငင်းချလာတဲ့ခါမှာသူ့ကိုပြန်ကျေးဇူးတင်တယ်နော်အဲ့တော့ပထမတော့အဆိုးဘက်ကနေနော် negative သူ့ကိုစိတ်ဆိုးတယ်မုန်းတယ်သူ့ကိုမမြင်ချင်သူ့တားလည်းမကြားချင်တော့သူ့အကြောင်းမပြောချင်သူ့နာမည်တော့မခေါ်ချင်ဘူးအဲ့လိုဖြစ်နေတဲ့အခြေအနေကနေတဖြည်းဖြည်းတဖြည်းဖြည်းစိတ်ကပြေးလာပြီးတော့ neutral ဖြစ်သွားတယ်ဥပေက္ခအဆင့်ကိုရောက်သွားတယ်နော် dominant အဆင့်ကနေဥပေက္ခအဆင့်ရောက်သွားတယ်နော်အဲ့ဒီဥပေက္ခအဆင့်ကနေတဖြည်းဖြည်းဒီထက်ပိုးပြီးတော့ရင်းကျက်လာတဲ့ခါမှာသူ့ကိုကျေးဇူးတင်တဲ့စိတ်ဖြစ်လာတယ်နော်တော့ကျေးဇူးတင်တဲ့စိတ်ဖြစ်လာပြီဆိုရင်မေတ္တာပါအလိုလိုဖြစ်လာတယ်။နော်။ဒီတက်ကိုတကယ်ကျေးဇူးတင်ပါတယ်ဆိုရင်သူ့ကိုချမ်းသာစေခြင်းတော့လား။နော်။အဲ့တော့ခုနပြောတဲ့ကိစ္စမှာအဲ့ခုနအဲ့ဒကမကြီးကအဲ့လိုဒုက္ခပေးတယ်ဆိုတာကအဲ့ဒကမကြီးကသူ့တယောက်တည်းတင်မကဘူး။ဘသူ့ကိုဖြစ်ဖြစ်ဆက်ဆံတဲ့နေရာမှာအင်မတန်ကြမ်းတမ်းနေတယ်။နော်။တင်စည်းပြီးတော့ဆက်ဆံနေရှိတယ်။အဲ့တော့ကို့မှာစိတ်အေးချမ်းသွားလိုက်ခါမှာသူ့ကိုပြန်စဉ်းစားကြည့်တဲ့ခါကျတော့သူ့စိတ်တွေအဲ့လောက်ကြမ်းတမ်းနေတာသူ့မှာတော်တော်ပင်မမှာပဲနော်။တနာမိကရုဏာလည်းဖြစ်မိတယ်နော်အဲ့တော့သူ့ကိုကျေးဇူးတင်တဲ့စိတ်လည်းဖြစ်တယ်မေတ္တာလည်းဖြစ်လာတယ်ကရုဏာလည်းဖြစ်လာတယ်နော်သူလည်းစိတ်ချမ်းသာရင်ကောင်းမှာပဲလို့တွေးလာတယ်နော်သူစိတ်ချမ်းသာအောင်ငါဘယ်လိုများလုပ်ပေးရမှာလဲတည့်ရသွားပြောရင်တော့မရအောင်နော်သူ့ဆရာလည်းဘယ်လိုဖြစ်နေမှာသူလက်ခံမှာမဟုတ်ဘူးအဲ့တော့အေးအေးဆေးဆေးစဉ်းစားတယ်အင်မတန်တင်မှုတဲ့နီးနဲ့တွဲတဲ့နီးနဲ့သူ့စိတ်ကိုသူသိလာအောင်သူသဘောထားတွေကြီးလာအောင်ငင်းချမ်းလာအောင်အများရဲ့ဟုတ်မှန်တဲ့ဖြစ်ခင်မှုလေးစားမှုကိုလည်းရအောင်လို့လို့ရမှာလေသူကဘာဖြစ်လို့ဒီလိုတစ်ခါတည်းပေါ်မှာမောမောမောမောတင်စီပြီးပြောလိမ့်ရှိတယ်လေသူဘာလို့လိုချင်လို့မောမောမောမောတင်စီပြီးပြောတာလဲသူ့အထင်ကြီးတာသူလိုချင်တယ်သူ့လေးစားတာလိုချင်တယ်သူ့အသိမပြည့်တာလိုချင်တယ်သူ့နေရာပြည့်တာလိုချင်တယ်ဒါကြီးသူလိုချင်နေတာပဲအဲ့တော့အဲ့ဒါကိုသူရတဲ့ရထိုက်တဲ့လောက်ကတော့ပေးမှဖြစ်တယ်သူလိုချင်တာများလုံးနေတော့မတတ်နိုင်ဘူးပေါ့ဒါပေမဲ့ရတင်ရထက်တော့အတိမှပြရမလေးစားဘူးသူအဲ့ဒါကိုတော့ငါပြနိုင်ရင်လားပြီးကိုကျူးစားရမှာပဲအဲ့ဒါလို့ဒါအဲ့ဒါလို့မှတာနော်ကိုယ့်စိတ်ကိုကိုကြည့်ပြီးတော့ကိုယ့်သဘောထားတွေကိုပြင်သွားမယ်တစ်ဖက်သားကိုလည်းပဲအင်မတန်တိမ်မွေ့နူးညံ့တဲ့နီးနဲ့လေးလေးစားစားတော့ပြိယမာယာတုံးတာတော့မဟုတ်ပါဘူးလေးလေးစားစားပဲသူ့စိတ်တွေသူသိလာပြီးတော့ပို့ပြီးတော့လေးနဲ့တဲ့သူရင်းကျက်တဲ့သူဖြစ်လာအောင်ကိုကတင်းနည်းနည်းအထောက်ကိုပြုတ်လိုက်မယ်ဆိုရင်သူ့ရောကိုယ်ဟင်းရောက်စလုံးဟာလေးနဲ့တဲ့သူရင်းကျက်တဲ့သူသဘောထားကြည့်တဲ့သူဖြစ်လာမယ်။အဲ့ဆိုရင်ကိုယ့်လောကကြီးဟာပုံပြငင်းချမ်းလာမယ်။နော်။အဲ့တော့ကိုယ်တကယ်စိတ်ချမ်းသာခြင်း၊ကိုယ်ပဝန်းကျင်မှာရှိတဲ့လူတွေအားလုံးကိုပို့ပြီးတော့သူတို့စိတ်ကိုသူတို့သိလာအောင်အထောက်အကူပေးရမယ်။နော်။ကိုယ့်စိတ်ကိုကိုယ်အမှန်တမ်းသိလာရင်စိတ်ကတဖြည်းဖြည်းလေးနဲ့တက်ဘက်ကိုသွားတယ်။နှင်းရတဲ့ဘက်ကိုသွားတယ်။နှင်းရတဲ့ဘက်ကိုသွားတယ်။ဒါကြောင့်လူတယောက်ကိုတကယ်ဖြစ်တယ်။အဲကိုယ်ကျေးဇူးရှင်လည်းဖြစ်တယ်ဆိုရင်ပေါ့နော်။ကျေးဇူးရှင်ဟုတ်ဟုတ်မဟုတ်ပေါ့ဘယ်သူဖြစ်ဖြစ် two to get there, two to get a lot of swing. Two say good to feel out. Two talk to Biba. Could say good to Pianjiba. Two count it to the Marley Man and Baloba, Bablo Banil Mubamuno. Could say their chin now, Nale on Suzago. Milan Biba. To say to the drink, count every good near and dry. But only Pomo and the Dibitan Diao. Hello, Biolu, Chimoyama, a Monte Amando, Matilao, Emma Dam, Nichette, the Dibutan de Hau. Before more, let you say, eh, Cuckoo, Nale Tarabo, no? In a little, to me, I bureau, take like an inadim home. Daule, who told you about your other one of your hobo, no? Kulu Luria Yaiva. So I think I came and saying, Count a load of my looking in she. အဲ့တော့တမညာတစ်ခုခုပြောလို့ရှိရင်ဟောရလားလို့အများကြီးအမေးတယ်ဘယ်လိုလုပ်ပြီးတာလဲဘာထောက်ထားရှိတယ်လဲဆိုတော့လည်းအများကြီးအမေးတယ်အဲ့တော့အဲ့ဒါလို့ပြောတိုင်းမယုံဘူးစမ်းကြည့်ခြင်းလဲဆိုတော့ကအမှန်တန်တက်ခြင်းလဲငယ်တော့ဆိုကြောင်းမှလည်းလိုပဲဆိုတော့ကတက်လို့ဆရာကြီးဆရာမကြီးသိသိနေတယ်အိမ်မှာဆိုလက်ဒီတိုင်းပါပဲဆိုတော့ကတက်လို့မိဘကြီးသိသိနေတယ်အဲ့တော့အဲ့ဒါလို့စိတ်ထားမျိုး เนี่ยนี่ลายากันดิตะดิปะทันเตียอัธุละได้คันจังมากูเสร็จดิกูน้าเลยล่ะพี่တော့ตะพี้ๆๆๆอีจังหมู่ยาล่ะโดมห่วยเนาะโหยิ้นขုံเนี่ยน่ะเนี่ยบัวตะคุณกုံตั้วมั้ยลูกพี่เนาะตลอดอิ้นตันเนี่ยดูรู้สึกอ่ะมั้ยเนาะกูส่งมาเนี่ยน่ะตะชาดูบ่กูตะดิ ခဏခဏလူတွေကိုတုံနေတုံနေပြောနေတဲ့စကားလေးတစ်ခုတော့ရှိနေတယ်ကုတလောပေါ့လေဟုတ်လူတွေကိုတကယ်ဟုတ်မှန်တဲ့အနေနဲ့အောင်မြင်တဲ့ဘဝကိုနေသွားစီခင်တာဟုတ်အဲ့တော့တကယ်အောင်မြင်နေဆိုတာဘယ်လိုဘဝမျိုးကိုခေါ်တယ်လဲဆိုတာကိုလည်းပဲညာမိသလောက်စဉ်းစားတယ်ဟုတ်စာရေးပြီးတယ်မှလည်းရှာပြီးပြတ်ပါတယ်ဟုတ်အဲ့ဒီထက်ကပြတာလေးရိုးရိုးလေးပါဒါလေးတွေကိုခဏခဏပြောကြည့်ပါလေ There is no true success without peace of mind. No. You know, the people who are like, 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 who အဲ့လူတွေကြောင့်အထုပတ္တိကိုငယ်လေးတွေကအများကြီးဖတ်တယ်။ဒါကြောင့်လူငယ်တွေကအထုပတ္တိကောင်းကောင်းကိုဖတ်ဖို့သိလို့ရတယ်။စိတ်ကူးရင်ဝိတုဇ္ဇလန်းတွေဖတ်နိုင်မှာစား။ဟောဝိတုဇ္ဇလန်းတွေမှာလည်းကောင်းတာတွေပါတတ်ပါတယ်နော်။တကယ်ဖြစ်ရတကယ်ရှိခဲ့တဲ့လူတွေ။အဲ့လိုဘဝမှာအောင်မြင်နေသွားတဲ့လူတွေရဲ့အထုပတ္တိကိုဖတ်တယ်။အဲ့လိုဖတ်တော့ဘုံမှာဘုံမှာပြန်မှာလည်းပဲဟိုအများကြီး ုပါတယ်နော်တခြားတခြားလည်းပဲတိုင်းကျိုးပြည်ကျိုးဆိုင်ရာသွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်တကမ္ဘာလုံးမှာပဲအိန္ဒိယပြည်မှာရှိတဲ့ဉာဏ်ရှင်ကြီးတွေအကြောင်းတိုင်းကျိုးပြည်ကျိုးကိုဆောင်သွားတဲ့နိုင်ငံကောင်းဆောင်တွေအကြောင်းဖတ်တာပဲသိပ္ပံပညာနဲ့ပတ်သက်တော့လည်းပဲဒီလိုပါပဲနော်သိပ္ပံပညာတွေကိုတည်ထွင်ကြံစားပြီးတော့လူများအကျိုးရှိမဲ့အသိဉာဏ်ပညာတွေပစ္စည်းတွေအမျိုးမျိုးပေးခဲ့တဲ့လူတွေပေါ့ဥပမာဒီလက်ဆင်းကြီးဆိုတော့နော်သောမတ်အယ်ဗာအက်ဒီဆင်သူတို့အကြောင်းတွေဖတ်တော့သိတဲ့ဘောကြတယ်သိအားကြတာပဲနော်အဲ့လိုပဲအတွေ့အခေါ်ပညာရှင်ကြီးတွေ philosopher တွေဘာသာရေးနဲ့ပတ်သက်တဲ့ခေါင်းဆောင်ကြီးတွေလည်းသူတို့အကြောင်းတွေလည်းအများကြီးဖတ်တယ်အဲ့ဒီထဲမှာဘာသာရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ပြောရမယ်ဆိုရင်တော့မြတ်စွာဘုရားကတော့အထုထိတ်ပဲနော်ဆိုဘုရားအကြောင်းကိုအထုပတိတွေဖတ်ရတဲ့ခါမှာအင်မတန်ကြည်ညိုလေးစားတဲ့စိတ်ဖြစ်တယ်ဖတ်ရင်းနဲ့ကိုပဲစိတ်ကအင်မတန်ချမ်းသာတယ်နော်အဲ့တော့ငါလည်းပဲငါတက်နေတဲ့နည်းနဲ့ကိုယ်ကိုယ်တိုင်အသိဉာဏ်ကြီးရလာအောင်ငယ်တော့ကတော့အခုလိုဖြစ်လိမ့်မယ်လို့ကိုယ်ကိုယ်လည်းမမှန်းပါဘူးနော်တနည်းနည်းနဲ့ပေါ့အတတ်ပညာရှင်အသိပညာရှင်တယောက်ဖြစ်လာပြီးတော့ကိုယ်လည်းပဲအကျိုးရှိအောင်ဆိုထိုက်ထိုက်တန်တာအများရဲ့ဖြစ်ခင်မှုလေးစားမှုယုံကြည်မှုအားကိုးမှုရအောင်လုပ်ချင်ပါနော်ဆိုတော့တည့်တည့်မင်းမယ်ဆိုရင်တော့အများရဲ့ဖြစ်ခင်မှုယုံကြည်မှုလေးစားမှုအားကိုးမှုရအောင်အဲ့ဒါမျိုးလိုချင်လားမလိုချင်ဘူးလားလို့မေးရင်ဘယ်နဲ့ဖြေမလဲလိုချင်မှာပဲနော်အဲ့ဒါတချို့ကြတော့ဟိုလိုချင်တဲ့စိတ်ကိုပဲပြည့်ရည်နဲ့ဖုံးပြီးတော့ ဟိုငါ့တ냐အထင်ကြီးကြီးမကြီးကြီးငါဘေးမဆိုင်ပါဘူးလို့ပြောရင်ပြောမယ်နော်စိတ်ဓာတ်ရင့်ကျက်သွားလို့သူကပါရဲ့အထင်ကြီးမှုအထင်သေးမှုဘေးမဆိုင်တော့တာကောင်းပါလေနော်ဒါပေမဲ့အခုပြောနေတာကဘုံပြောစကားကခုကမတူဘူးနော်ဒီဘုံမောလက်တန်လောက်စကားကိုခွဲပြီးပြောလို့ရှိတယ်အခုနောက်ပြောတော့နော်ထိုက်ထိုက်တန်တန်နော်ယုံကြည်မှုလေးစားမှုအားကိုးမှုကိုလိုချင်တယ်နော်အထင်ကြီးတာတော့မလိုချင်ဘူးဘာလို့ဆိုတော့ဒီကခုကမတူဘူးနော်အထင်ကြီးတယ်ဆိုတာကဟုတ်တာတည်းပိုးနေတယ်ဟုတ်တာတည်းပိုးတာမကောင်းပါဘူးနော်ဒါဟန်လို့အောင်လို့ပြည့်ရသုံးရတော့ဘူးနော်အထင်ကြီးမှုရဖို့ဆိုရင်အခုပြောတာကဆံလောက်တာမဟုတ်ပရိယေမဟုတ်အများအကျိုးကိုတကယ်ဆောင်ရွက်နိုင်လို့အများရဲ့အတိမတ်ပြမှုရတာအဲ့ဒါမျိုးတော့လူချင်းအများရဲ့အကျိုးကိုတကယ်မဆောင်ရွက်ပဲနဲ့အများအကျိုးကိုကြောက်နေတာအထင်ကြီးနေတာမျိုးတော့လူမရှိဘူးမထိုက်တန်တဲ့ဟိုယုံကြည်မှုအားကိုးမှုလေးစားမှုအတိမတ်ပြမှုမလိုချင်ဘူးအဲ့တော့အထင်သေးမှုဆိုတာကတော့အထင်သေးရဆိုတော့လည်းပဲဟုတ်တာတဲ့ရော့နေတယ်နော်သူကောင်းတာကိုအများအတိမတ်မပြဘူးသူနည်းနည်းပေါ့ချွင်းတော့ဘုံကြီးချက်ထားလာအဲ့ဒါအရင်သေးတာပဲအဲ့ဒါလည်းမလို့ခြင်းဘူးနော်အဲ့တော့သူတို့ကအထင်ကြီးနေမယ်အထင်သေးနေမယ်ဆိုရင်ဘာနဲ့လုံမလဲဆိုတော့အဲ့ဒါသူတို့တာဝန်ပဲနော်စိတ်ထရတာကိုရှင်းကုန်ခံပြတော့ကျုံပြမနေခြင်းတော့အထင်ကြီးတာကိုလည်းပဲဝန်တာမနေခြင်းဘူးအကယ်၍သူများကကိုယ့်ကိုအထင်ကြီးတယ်ဆိုရင်လည်းအဲ့သူများအထင်ကြီးတာကိုခံရတဲ့ခါမှာကိုယ့်စိတ်ထဲဘယ်လိုဖြစ်နေလဲဆိုတာကိုကိုယ့်ကိုယ်ပြန်ကြည့်ပြီးတော့တိချမြင်လို့ရှိရင်မဟုတ်တာကြီးငါအကြောင်းသူတို့အထင်ကြီးနေတာအဲ့တော့ငါသဘောကျနေတာလားအဲ့သဘောကျတဲ့စိတ်ကိုပြန်ကြည့်ပြန်ကြည့်လို့မြင်လို့ရှိရင်မလို့တင်တော့မဟုတ်တာကြီးသူတို့ထင်တယ်ကျင်းနေဆရာမဟုတ်ဘူးကိုတကယ်မရပါဘူးအဲ့လိုပဲသူတို့ကကိုယ့်ကိုအထင်သေးနေတယ်အပြစ်ရှာနေတယ်ဆိုရင်လည်းပဲကိုယ့်စိတ်ကိုကိုပြန်ကြည့်တာလေသူတို့မသိလို့ပါအဲ့တော့ထားလိုက်တာပဲသူတို့ဘာဖြစ်လို့ငါ့ကိုအဲ့လိုပြောကျင်တာလဲဘယ်လိုသဘောထားကြောင်းသူတို့ဘာကိုကြောက်နေတာလဲသူတယောက်ကြောင်းတစ်ခုခုမကောင်းပြောပြီးဆိုရင်အဲ့လိုကကြောက်လို့ပြောတာနော်အဲ့သူများအကြောင်းမကောင်းပြောတာကြောက်လို့ပြောတာလေခေတော့အဲ့ကြောက်စိတ်ကိုပြန်ကြည့်ရတယ်သူကဘာကိုကြောက်နေတာလဲဟောကိုယ့်စိတ်ကိုလည်းကိုယ်ပြန်ကြည့်ရတယ်ငါဘာကိုကြောက်တယ်လဲဘာမှမကြောက်တဲ့လူပါလေသူများအကြောင်းမကောင်းပြောလည်းမပြောတော့ပြောဖို့မလိုဘူးသူအဲ့တော့အဲ့လိုစိတ်မှန်တဲ့နည်းနဲ့အောင်မြင်မှုကိုရကြတာ။ရရင်တော့လောကီနည်းနဲ့အမျိုးမျိုးအောင်မြင်သွားတဲ့လူတွေရဲ့ဘဝကိုကြည့်တဲ့အခါမှာတစိတ်တည်းတာဘက်ကသူတို့ကအင်တန်ထူးချွန်အောင်မြင်ပြီးတော့တစ်ဖက်ကကြည့်ရင်စိတ်ချမ်းသာမှုမရှိကြတဲ့လူတွေတော်တော်များများတွေ့ရတယ်။နော်။အဲ့လိုအများရဲ့အထင်ကြီးမှုလေးစားမှုတွေလည်းရပြီးတော့စိတ်လဲအေးချမ်းတဲ့လူကနည်းတယ်တွေ့ရတယ်နော်။အဲ့တော့စိတ်အေးချမ်းမှုရှိမှသာဘဝအောင်မြင်တဲ့ဘဝလို့ပြောလို့ရမယ်။There is no true success without peace of mind. စိတ်ငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူး။အဲ့တော့ကိုယ့်ဘဝကိုတကယ်စိတ်မှန်တဲ့အောင်မြင်တဲ့ဘဝဖြစ်ချင်တယ်ဆိုရင်ဒီငြိမ်းချမ်းမှုကိုထည့်စမ်းလာမှရမယ်။ When you are peaceful, happy, စိတ်ထဲမှာငြိမ်းချမ်းနေတယ်၊ပျော်ရွှင်နေတယ်၊ joyous,စိတ်ထဲမှာကြည်လင်ရှင်လန်းနေတယ် and doing what you love to do ကိုယ်တကယ်ချစ်တဲ့အလုပ်နော်တန်ဖိုးထားတဲ့အလုပ်ညံ့နိုးတဲ့အလုပ်ကိုလုပ်နေတယ်ဆိုရင် you are successful နော်အဲ့တော့ကြုံရအလုပ်ကိုလုပ်နေတာမဟုတ်ဘူးနော်ကိုယ်ချစ်တဲ့အလုပ်ကိုလုပ်နေတယ်ဆိုရင်အောင်မြင်တဲ့သူဖြစ်တယ်အဲ့တော့ဒီချက်ကတော့စဉ်းစားသင့်တယ်နော်ကိုယ်တန်ဖိုးမထားတဲ့ကိုယ်မမြတ်နိုးတဲ့ကိုယ်မချစ်တဲ့အလုပ်တစ်ခုပတ်စံရယုံတက်စက်နဲ့လုံနေလို့ပတ်စံကြီးဒေနဲ့ချီကြီးရရအဲ့ဒီလူကအောင်မြင်တဲ့လူမဟုတ်ဘူးဘယ်လင်းနာဖြစ်သွားဖြစ်သွားအဲ့ဒီလူရဲ့ဘဝက successful ဖြစ်တယ်လို့ဆိုနိုင်တယ်အောင်မြင်တဲ့ဘဝလို့ဆိုနိုင်ဘူးနော်အဲ့တော့တစ်ချက်ချင်းတစ်ချက်စဉ်းစားသင့်တယ် when you are peaceful တရားရင်းချမ်းနေတဲ့ဆိုရင် happy ပျော်ရွှင်နေတဲ့ဆိုရင်နော် joyous ကြည်လင်ရှင်လာနေတဲ့ဆိုရင် and doing what you love to doတင်ရနိုးတဲ့လို့တင်ချစ်တဲ့လို့ကိုတင်လုပ်နေရတယ်ဆိုရင် you are successful တင်အောင်မြင်တဲ့သူဖြစ်တယ်အဲ့တော့လူတိုင်းကိုပဲအောင်မြင်တဲ့သူဖြစ်စေချင်ပါတယ်နော်ကိုအတိုင်းတားလေးနဲ့ကိုပေါ့အဲ့တော့အလုပ်နဲ့ပတ်သက်တာလေးတွေနည်းနည်းပြောမလို့ခဏခဏစဉ်းစားတာနော်မပြောပြစ်သေးဘူးဒီနေ့တော့ အလုတ်များများလုတ်တဲ့လူတွေတွေ့နေရလို့အဲ့ဒါပြောခြင်းနော်ဟိုတို့မကြီးကလည်းအလုတ်များများလုတ်တယ်နော်အဲ့တော့ဒီကားကြီးတို့ကလည်းအလုတ်တွေအများကြီးလုတ်တဲ့လူတွေနော်အဲ့တော့အလုတ်ဆိုတာနဲ့ပတ်သက်ပြီးတော့သဘောထားဘယ်လိုရှိသင့်တယ်လဲဆိုတာ Most of us has to do something to earn money to liveအခြေခံကြဆုံးပြောရမယ်ဆိုရင်တော့လူမစားဝင်ရေးလိုအပ်တယ်။အလကားမရဘူးတစ်ခုခုလုပ်မှရမယ်။နော်။အဲ့တော့လူတော်တော်များများဟာစားဝင်ရေးအတွက်ငွေရှာရတဲ့အလုပ်တစ်ခုခုကိုလုပ်ရတယ်။နော်။ And most jobs are at least potentially stressful in a variety of ways. နော်။အဲ့တော့အလုပ်တိုင်းအလုပ်တိုင်းကနော်ဘယ်လိုဖြစ်ဖြစ်အနည်းငယ်များတော့သင်မှန်းတယ်။နော်။အဲ့တော့အလုံးနဲ့ပတ်သက်တဲ့ပြင်ပမှုနဲ့ပတ်သက်ပြီးတော့လေ့လာကြတဲ့ပညာရှင်တွေကဘယ်လိုပြောလဲဆိုတော့ expert on stress at work tend to agree that the ability to manage job stress is an important step to becoming a healthier person အလုံးမှာတွေ့ကျင်ရတဲ့ပြင်ပမှုကိုခံနိုင်ရှိအောင်လုပ်နိုင်မယ်ဆိုရင်ကျန်းမာရေးပိုကောင်းမယ်လို့နော်အဲ့လိုအလုတ်ကြောင့်ကျမ်းမာရေးထိခိုက်ရတဲ့အကြောင်းတွေလေ့လာတယ်ပညာရှင်တွေကပြောကြတယ်နော် Work affects our individual and family life အလုတ်ကကိုယ့်ရဲ့တကူရည်နဲ့ပတ်သက်တဲ့ဘဝမှုကိုလည်းပဲအကျိုးတရားမှုအများကြီးရှိတယ်ကိုယ့်မိသားစုပုံမှန်လည်းပဲအကျိုးတရားမှုအများကြီးရှိတယ်နော်ကိုယ့်အလုတ်ကြောင့်ကိုယ့်မှာလည်းပဲကောင်းကျိုးဆိုးကျိုးဖြစ်နိုင်တယ်လို့မိသားစုမှာလည်းပဲကောင်းကျိုးဆိုးကျိုးဆိုတာဖြစ်နိုင်တယ်နော် Physical illnessemotional exhaustion အလုပ်ပင်ပန်းလို့လို့ခန္ဓာကိုယ်နေမကောင်းဖြစ်သွားတာနော် emotional exhaustion ဆိုတာကစိတ်ကြီးတအားပင်ပန်းသွားတာဘာမှမစဉ်းစားခြင်းတော့လောက်အောင်ပင်ပန်းသွားတာမျိုးဖြစ်တတ်တယ်နော် ulcers ဆိုတော့ပင်ပန်းလို့လို့စိတ်ဆင်းရဲပြီးတော့စိတ်ပင်ပန်းပြီးတော့အဆိုင်ရောဂါတွေဖြစ်တာနော်အဆိုင်မှာအနာဖြစ်တာ high blood pressure အလုပ်ကြောင့်တူတူရောဂါဖြစ်တာလည်းရှိတယ်နော်အလုပ်မှာစိတ်ဆင်းရဲရင်ဖြစ်တာလေDrinking too much. ဒီလိုအလုပ်သိပင်ပန်းပြီးတော့နည်းနည်းနားရတဲ့အချိန်မှာအရက်တွေအများကြီးတောက်သွားတာ။ဒါပေါ်တူရပြတ်တာမဟုတ်ဘူးနော်။ဒီပြတ်တော့လေးလေးနဲ့စဉ်းစားမစီဂျပန်ပြည်အလုပ်သွားလုပ်တဲ့တပည့်တယောက်ကပြောတယ်။ဂျပန်ပြည်မှာယောက်ျားမိန်းမတို့အရက်တောက်တယ်။ညနေအလုပ်ကပြန်လာပြီဆိုအကုန်တောက်ကြတာ။နော်။အလုပ်ပင်ပန်းတာကိုသူတို့မမြင်မိခင်ဖြောက်ချင်တယ်။ဖြက်လန်းနည်းနဲ့ပင်ပန်းလာတက်တောင်လုပ်လိုက်တယ်နော်။ရေရှည်ကြရင်တော့အဲ့ဒါပူတောင်ဒုက္ခရောက်တော့အရေးကြောင့်ကိုပဲကျမ်းမာရေးပူပွက်ထိခိုက်လာမယ်နော်စိတ်ရင်သဘောထားတွေပူပွက်ကျန်းတန်းလာမယ်အကျင့်စာရိုက်တာပြစ်နေတယ်ခိုက်ရံတော်ကားတွေအများကြီးဖြစ်မယ်ကားမောင်းရင်းနဲ့အရေးကြောင့်ဘူးလုံပြီးတော့ accident တွေဖြစ်နေတယ်နော် headaches နော် stress ကြောင့် headache ဖြစ်တာရှိတယ်အလုပ်ပင်ပန်းလုံးလို့ခေါင်းကိုက်တယ် depression ပင်ပန်းလုံးလို့ခန္ဓာကိုယ်ရောစိတ်ကိုနားကျင်မရတဲ့ခါမှာ depression လည်းဖြစ်တယ်စိတ်ကမရှင်လန်းတော့မပျော်တော့ဘူး in shortYour job can burn you out. သူတို့ပြောမှဆိုရင်အလုပ်ကြောင့်လူဟာနီးပြီးကျွန်းတယ်လို့ပဲနော် burn out ဖြစ်သွားတယ်နော် It can leave you listless and angry နော်စိတ်ကနာမငြိမ်ဖြစ်တယ်စိတ်မရှိဘူးစိတ်တူတယ်ဒေါသဖြစ်တယ် upset with your spouse and kids အိမ်မှာမိသားစုနဲ့စကားမရမယ်ရန်ဖြစ်မယ်တာသမီတို့စိတ်ဆိုးမယ်ဒေါသဖြစ်မယ်ရိုက်မယ်အော်မယ်ငေါ့မယ်ဒါတွေကြည့်အောင်ဖြစ်လာတယ်နော်ဒါကတရက်တလေပဲဖြစ်တယ်ဆိုရင်တော့ထားပါတော့ကိစ္စမရှိပြဿနာအကြီးကြီးမဖြစ်ပါဘူးတကယ်၍မကြမကြဖြစ်နေမယ်ဆိုရင်ဘယ်နဲ့နေမလဲဒီအိမ်မှာတာယာမှုပြေရှင်မှုမရှိတော့ဘူးနော်အဲ့တော့တာယာမှုပြေရှင်မှုမရှိရင်ဒီကလေးတွေစိတ်ဓာတ်တွေအစားကျန်းတန်းလာမယ်ဆိုးလာမယ်နော်လူစုလူမိုက်လေးတွေဖြစ်လာမယ်အိမ်ဆိုတာအင်တန်ပြိုစရာကောင်းတဲ့နေရာဖြစ်မှာအင်တန်ငြိမ်းချမ်းတဲ့နေရာဖြစ်မှာပဲကောင်းနော်အချင်းတွေမှာတော့ကြားရပါတယ် home sweet homeတကယ်ဖြစ်နေတဲ့လူဘယ်နှယောက်ရှိလဲတော့မသိဘူးเนาะအလုတ်အင်မတန်များကြတဲ့လူတွေရဲ့အတန်းဝင်းထဲမှာတော့ဟုံးက sweet home ဖြစ်တော့เนาะဟိုတကားကြီးတယောက်တော့ကြားရတယ်ဘလောက်အလုတ်များလဲဆိုရင်မနေ့6နိုင်ရနေည12နိုင်အထိလုတ်လို့ပါပဲဘသူ့အတွက်မှသူ့မှာအချိန်မရှိတော့ဘူးเนาะအင်ပြန်လာရင်စတော့ပြီးတော့တခါရိုက်တာပဲမနေ့ကြရင်တော့သူအခုနည်းနည်းတော့တရားထုတ်တယ်လို့ပြောတယ်သူ့အမေကြီးရဲ့တကားကြီးတရင်နိုးထိုင်တော့တရားထုတ်လားဆိုတော့တပည့်တော်မှာတရင်နိုးတယ်ဆိုတော့မရှိဘူးပင်ပန်းလို့လို့နော်ကောင်းချရတဲ့တခါလေးအိတ်တာပဲ unable to enjoy your evenings and weekends နော်အလုပ်သိပင်ပန်းတဲ့လူဟာညနေခင်းမှာအလုပ်နားမယ်ဆိုတော့မှသူ့စိတ်ကနားလို့မရအောင် တနေ့လုံးအင်မတန်ပူလောင်ပြီးတော့ထုတ်ရှားခဲ့ရတဲ့စိတ်ကအချိန်နဲ့သွားနေတာနော်အဲ့ဒီအချိန်ကိုကပ်ဖို့အတွက်ပဲတချို့လူတွေကအရက်တို့မူကြီးစေပါတို့ဆုံးနော်စိတ်ငြိမ်သွားစိတ်အေးချမ်းသွားစိတ်ကတော့ relax ဖြစ်သွားတော်တော်များများလူတွေသိတဲ့လူတွေပေါ့လေမေးကြည့်တယ်ဘာဖြစ်လို့မူကြီးစေပါတုံးလဲဘာဖြစ်လို့အရက်တုံးလဲဆိုတော့ relax လုပ်ချင်လို့နော်စိတ်ကောခန္ဓာကိုယ်ကောရှော့ချလိုက်ချင်တယ်သူမို့ရင်စိတ်လည်းတင်းနေတယ်ခန္ဓာကိုယ်လည်းတင်းနေတယ်ဒါပေမဲ့အဲ့ဒီလူတွေပဲအခုတရားအားထုတ်တဲ့နည်းနဲ့တဖြည်းဖြည်းလေ့ကျင့်လာတဲ့ခါမှာစိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုအများကြီးတက်တာလာတာတွေ့ရတယ်။အလုပ်လည်းပိုလုပ်နိုင်တယ်တဲ့။နောက်တစ်ခုကအလုပ်ပိုတွေကိုမလုပ်ပဲလည်းပဲနေနိုင်လာတယ်။အဲ့တော့အလုပ်များတဲ့လူကအလုပ်ပိုတွေကိုမလုပ်မိဘူးအင်တန်ရေးကြည့်ပါလေ။အလုပ်ကိုရွေးချယ်ဖို့တိတ်ရေးကြည့်တယ်နော် But work is also a way of connecting with the larger world. အဲ့တော့အလုပ်လုပ်ရင်တင်မန်းလဲဆိုတော့အလုပ်မလုပ်ပဲနေရင်ကောင်းသလားမကောင်းဘူးနော်အခုတချို့လူတွေရှိတယ်အချိန်နေရပေါ့နော်မိဘကလည်းရှင်းထားနေတယ်အဲတချို့သားတွေတမီးတွေကအလုပ်မလုပ်ပဲနေနေတာတွေရှိတယ်အလုပ်မလုပ်ပဲနေတော့အလုပ်လုပ်နေတဲ့သူတို့နဲ့ကြောင်းနေတဲ့တူတူတွေဆိုပါတော့နော်တချို့ကအလုပ်ထဲရောက်သွားပြီနော်လေငါ10နှစ်လောက်အလုပ်လုပ်နေပြီဒီတချို့ကအလုပ်မလုပ်ဘူးအိမ်မှာပဲတက်တာလုံနေပြီးစားလာတယ်သူတို့နှစ်ဦးရဲ့ပြောပုံဆိုပုံနေပုံထိုင်ပုံကိုကြည့်တဲ့ဆောင်မှာအလုတ်မလုတ်ပဲနေတဲ့လူဟာမရင်ကျက်တာကြည့်ရတယ်။သူ့မှာလောကဓာတ်အခက်ခဲသိချင်းကိုပင်မမှုတိတ်တော့မရှိဘူးနော်။ဒါပေမဲ့စကားပြောကြည့်တဲ့အခါတိတ်ကလေးဆန်နေတာကြည့်ရတယ်။တပည့်တယောက်ဆိုအသက်40လောက်နေပြီ။အခုထိအလုတ်မမဲရမလို့မိဘကတော်တော်လေးချမ်းသာတယ်။ကြေးထားတယ်။သူအိမ်တော်ကြလည်းသူ့သားသမီးတွေပါကြေးထားတယ်။အဲသူ့စကားပြောကြည့်တဲ့အခါမှာတိတ်ကလေးဆန်တာကြည့်ရတယ်။နောက်တစ်ခုကတကယ်ကြီးနေရာသူ့ကိုဘာလုပ်လဲလို့မေးမှာကို तू အင်မတန်ကြောက်တယ်အဲ့ဒီမိကုံးကိုအမေခါမှာအကြောက်ဆုံးပဲဆိုသူ့ကို तू ငါဘာမှမလုပ်ပါလားဆိုတာကိုခံစားရတဲ့အခါမှာခါခက်နေတယ်အရာမရောက်တဲ့လူအတုံးမဝင်တဲ့လူသူ့အတွက်လည်း तू အကျိုးမပြုဘူး तू များတွေ့လည်းအကျိုးမပြုဘူးအဲ့လိုဖြစ်နေတာကိုနော်အဲ့တော့အလုပ်တည်တည်နေလူရဲ့ရင်းကျက်မှုကိုအထောက်အကူပေးတယ်အကယ်၍ကို့မှာဒီစီးဥစ္စာတွေအများကြီးချမ်းသာလို့အမှုတန်းအနေနဲ့လုပ်ဖို့မလိုဘူးဆိုရင်ဘာလုပ်လဲတခုခုတော့လုပ်တယ်နော်ကိုယ့်အင်ချင်းတွေထွက်လာအောင်တခုခုလုပ်တယ်အများအကျိုးရှိမယ်လို့ငါတခုခုလုပ်တယ်အဲ့လိုမလုပ်လို့ရှိရင်လည်းပဲစောစောကပြောသလိုပဲပဝန်းကျင်ရဲ့လေးစားမှုယုံကြည်မှုအားကိုးမှုမရအောင်ဘာမှမလုပ်တဲ့လူကဘယ်သူမှမအားမကိုးဘူးနော်အခက်အခဲရှိလာသူ့ကိုသွားတိုင်တယ်သူပါကြံ့ကြံ့ပေးမလားဘာမှမလုပ်တဲ့လူမှာဘာမှအကြံပေးစရာလည်းသိမ့်ရှိတော့မိသားစုအားစကြာတော့သူ့ကိုခလေးလိုပဲသဘောထားယူဆက်ဆံတယ်သူ့ကိုသိနေရမပေးတော့အဲ့လိုဖြစ်လာတဲ့ခါမှာသူ့စိတ်ထဲမှာမကျေနပ်မှုတွေများလာတယ်မိသားစုကိုအကြောင်းမဲ့ရန်ချာတတ်တယ်အပြစ်ချာတတ်တယ်အဲ့တော့သူ့မိသားစုတွေကတယောက်ကအလောက်ကန်တစ်ခုခုလှုပ်လို့အဆင်ပြေတဲ့စင်ကို तू ကအဲ့ဒီလူစကားမပြောတော့ရန်လှုပ်လာတယ်ဘာဖြစ်လို့လဲဆိုတော့သူကမှဘာမှမလုပ်တာနော်တော့သူများလုံမှာကိုလည်းသူကြောက်တယ်သူကိုယ်တိုင်ကိုလုံဘူးနော်သူကိုယ်တိုင်မလုံတော့သူများလုံမှာသူများအောင်မြင်သွားမှာအဆင်ပြေသွားမှာကြီးပွားသွားမှာကိုသူတိတ်ကြောက်တယ်လူတယောက်တစ်ခုလုံတော့မယ်သူကပိတ်ပြီဘယ်လိုရင်ဘယ်လိုဒုက္ခမှာဘယ်လိုလုံရင်ဘယ်လိုဒုက္ခရောက်မှာအဲဒုက္ခရောက်မဲ့ကိစ္စနဲ့အဆင်မပြေမဲ့ကိစ္စတွေထောက်ပြပြတော့မလုံပြအောင်မဲ့သူတားစီစကားကြည့်နော်အလုံမလုံတာဘယ်လောက်ကြောက်စရာကောင်းလဲဆိုတာနော်အဲ့တော့ကိုကိုယ်တိုင်ကမလုံတဲ့လူကသူများလုံတာကိုအားမပေးနိုင်ပါဘူးနော်အဲ့တော့သူ့မှာအလုပ်မရှိတော့တခြားလူတွေကအကုန်လုံးအလုပ်နေနော်မိုးလင်းရင်းဒါနဲ့တကယ်နဲ့သူ့အလုပ်ရှိတာသူတို့သွားကြကုန်ပြီနော်သူဘာလုပ်မလဲအဲ့မှာဘာမှမလုပ်တယောက်တည်းဟိုလိုလိုဒီလိုလိုတရင်စာလေးကောက်ကန်လဲတယ်လီဗီရှင်းကြည့်လိုက်ဒါပဲဒီလိုနဲ့နေရတာနော်အဲ့တော့သူ့မှာအပေါင်းအသင်းဆက်ဆံရေးနယ်ပယ်ဟာအင်မတန်ကျဉ်းမြောင်းနော်အင်မတန်ကျဉ်းမြောင်းဆိုအလုပ်လုပ်မှသာအပေါင်းအသင်းလည်းမရတာဆက်ဆံရေးနယ်ပယ်ကျေးလာအဲ့ဒီဆက်ဆံရေးမှာပဲအခက်အခဲတွေအမျိုးမျိုးကျွန်းရတယ်။အဲ့ဒီအခက်အခဲတွေကိုပဲဉာဏ်လေးနဲ့ကြည့်ပြီးတော့သိပြီးတော့တဖြည်းဖြည်းကျော်လွားသွားတယ်နော်။အဲ့တော့အဲ့လိုအခက်အခဲတွေ့တဲ့ခါမှာလည်းပဲသိခံနေတဲ့စိတ်တွေပါလေပူပြော့ရလာတယ်နော်။အလုံးမလုပ်တဲ့လူကလူမှုဆက်ဆံရေးမှာတိတ်ကြီးမခံနိုင်ဘူးလူ။သိခံတဲ့အလေးချင်းသူ့မှာမရှိဘူး။အဲ့တော့သိခံတဲ့အလေးချင်းမရှိရင်သဘောထားလည်းမကြည့်နိုင်ဘူးနော်။အဲ့တော့သူ့ကိုယ်သူလက်သိခံနားမလဲဘူး။သူများကိုလည်းသူသိနားမလဲဘူး။အင်မတန်ကလေးဆန်တယ်A way of doing something useful, of making some kind of contribution of labor. တော့အလုတ်ကပြင်ပလောကကြီးနဲ့ဆက်သွယ်မှုရအောင်အထောက်ကူပေးတယ်သောက်ဝင်တစ်ခုတည်းမဟုတ်ဘူးနော်လောကကြီးနဲ့ဆက်သွယ်မှုရအောင်အထောက်ကူပေးတယ်အသွုံးဝင်တဲ့ကိစ္စတစ်ခုခုကိုလုပ်ရတယ်နော်တော့
of making some kind of contribution of labor and effort to something meaningful နော်ဆိုတော့အတိတ်ပဲရှိတာအကျိုးများတာကိုလုပ်ခွင့်ရတယ်နော်
တော့ငါလုပ်တဲ့လုပ်ဟာလောကကြီးအတွက်အများကြီးအကျိုးရှိတယ်လို့သိနေရလို့ရှိရင်အင်မတန်ကျေနပ်မှုရတယ်နော်ဆိုတော့လူဟာပျောက်ထည့်နေလို့မရဘူးအများနဲ့နေရတာမဟုတ်လို့နော်ကို့အကျိုးကြီးတက်တက်ဆောင်ရွက်နေတဲ့ကို့ဘဝကိုကျေနပ်မှုမရနိုင်ဘူးအများအကျိုးကိုလည်းပဲဆောင်ရွက်မှဒါဘဝကိုတကယ်ခိတိရောက်ကျေနပ်မှုရတယ်ဟောငါလုပ်တဲ့လုပ်ဟာအများအတွက်အကျိုးရှိတယ်ဆိုတာသိရမယ်အဲ့တော့
which hopefully has its own rewards beyond those of a paycheck
ပေးချက်ဆိုတော့လာစာပြောတာပါနော်အဲ့တော့လာစာရအောင်ကြင်မကဘူးကိုလုတ်တဲ့လုတ်ကအများကြီးအကျိုးပြုတယ်လို့သိရတဲ့ကြောင်အဲ့ဒါကိုကအင်တန်ကြီးမားတဲ့ရလတ်တစ်ခုပဲဆုလာကြီးတစ်ခုပဲ
The sense of contributing something
contribute ဆိုတာအကျိုးပြုရတာနော်တစ်ခုခုအကျိုးပြုနေရပါတယ်နော်
of creating
တစ်ခုခုကိုဖန်တီးပေးနေရတယ်နော်ဟိုဆေးဝါးဖြစ်ဖြစ်လူတို့အတွက်အသုံးဝင်တဲ့ပစ္စည်းတစ်ခုခုပဲဖြစ်ဖြစ်နော်အသုံးဆောင်တစ်ခုပဲဖြစ်ဖြစ်သုံးမွေချို့နေရာတွေမှာပါးစပ်နဲ့စကားပြောပြီးအလုပ်လုပ်ရတာရှိတယ်နော်ကိုယ်စကားကြောင့်အများမှအကျိုးရှိနေတယ်ဆိုဘယ်လိုအလုပ်ပဲဖြစ်ဖြစ်အဲ့ဒီအလုပ်ကတစ်ခုခုကို create လုပ်ရတာပဲနော်
creating
of helping others အများကိုအကျိုးပြုရတယ်အကူအညီပေးရတယ
် of putting our knowledge and skills to work
ကိုယ့်ရဲ့အရေးချင်းတဲ့ကိုယ့်ရဲ့ဘဟုဒအကြာမီကို့ပညာကိုအကောင့်ထဲဖွာတာနော
် can help us to feel a part of something bigger
နော်အဲ့လိုချင်းအပြင်ကိုဟာကြီးမားတဲ့ကိစ္စကြီးတစ်ခုမှာစိတ်ကြီးစပါဝင်ဆောင်ရွက်ခွင့်ရနေတယ်ဆိုတဲ့စိတ်ကိုရတယ်နော်အခုတခါကြီးလို့ပဲကိုတို့ရဲ့စဉ်းစားကြည့်နော်ကိုလုပ်တဲ့အလုပ်တစ်ခုဟာအများကိုအကျိုးပြုလိုက်တယ်နော်ဒီမှာဒီမကြီးတို့တခါကြီးတို့စာရေးကြတယ်နော်ကိုယ်စာကိုဖားလို့သူတို့မှာအပြည့်အမြင်တမျိုးတိုးလာလို့ကိုယ်ပြောလာတဲ့ခါမှာစိတ်ထဲမှာဘယ်လိုခံစားရမလဲအတိုင်းမတိပီတိဖြစ်တယ်နော်အင်မတန်ကျေနပ်မှုရတယ်ဒါတော့အထူးပြောစရာမလိုပါဘူးခုနကပဲဒီကမာကြီးတို့ဒီကကြီးတို့ပြောလို့ပဲဒီဘုန်းဘုန်းနဲ့ဒီလိုပဲကိုပြောတဲ့စကားကိုကြားနာမှတ်သားရလို့သူတို့ဘဝမှာအပြည့်အမြင်တမျိုးတိုးတက်လာတယ်ရှင်းလာတယ်အဆင်ပြေသွားတယ်ဆိုရင်ဘာနဲ့မှနှိုင်းလို့မရတော့ဘာရတာနဲ့မှမတူတော့စိတ်ထဲမှာပီတိဖြစ်တယ်ငါဟာအများကိုအကျိုးပြုနေတဲ့သူဒီလောကကြီးကိုငါတနည်းနည်းနဲ့အကျိုးပြုနေတယ်နောက်ဆုံးဘလောက်ထိအောင်ဝန်တာလဲဆိုရင်ပုံမှန်လင်းပြောရင်ဒီပုံမှန်တွေးကြည့်တယ်အကြိမ်ငါတည်သွားရင်တော့မှငါပြုတ်ခဲ့တဲ့စကားတွေကကြံခဲ့ဥမာလူတွေနားထောင်နေကြဥမာအကျိုးရှိကြဥမာပဲဘာလို့ဆိုတော့ဒီစကားတွေကဘယ်ခေတ်ဘယ်ခါရောက်ရောက်ရိုးသွားမဲ့စကားတွေမဟုတ်ဘူးဇလန်းမထုလည်းမဟုတ်ဘူးတကယ်ဘဝတွေရောက်အောင်ပြောချင်တာအဲ့တော့
To feel a part of something bigger, no? Something worth working for.
And then, Loya Ju not that look, Luni. So, Kulode Loga, Loya Ju not that look people, Luni. And now, what you do that look people, Luni. And look, Tila, this is me. Eddie Lu, Loa Lu, Pinman, be Meleve. Eddie Pinman at the job, say Tikai Daru, Kanago Jama together, same with you. A low, 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 Jama Tikai, say Tikai, say Tikai, a loco, Mamia, no looking. အလုတ်ကြောင့်ကျင်းနှံ့မှုမရဘူးအလုတ်ကလည်းပတ်စံပဲရတယ်တခြားဘာမှကျင်းနှံ့မှုမရဘူးဆိုရင်အဲ့လူကအလုတ်ကြောင့်စိတ်ထိခိုက်မှုကိုယ်ထိခိုက်မှုဖြစ်တယ် So
if we could see our own work in this way
ဆိုငါအလုတ်ကအများကိုအကျိုးပြုနေတယ်ဆိုတာကိုမြင်ရလို့သိရလို့ရှိရင်
it might make it more tolerable အ
ဲ့ဒီအလုတ်ကြောင့်ပင်ပန်းတာကိုခံနိုင်ဖို့ရှိတယ်နော်ဟိုဒီကကြီးဆိုလဲကြောင်းเสียရဆိုကိုတင်ပေးလိုက်လို့တပည့်တွေနားလေသွားတယ်သဘောပေါက်သွားတယ်ဆိုအင်တန်ဝန်တာတာနော်တင်မှန်းပေမဲ့ကိစ္စမရှိဘူးခံနိုင်ရှိတယ်နော
် even under difficult circumstances
တခါလေခက်ခဲခက်ခဲပြင်ပြင်ပမာလို့ရတဲ့ခံမျိုးတွေရှိတယ်နော်အဲ့လိုခံမျိုးမှာတော့မှပင်မနာကိစ္စမရှိဘူ
း people who can't work at all because of illness or injury often feel they would give anything to be working
အချို့နေမကောင်းလို့တိတ်ခိုက်တယ်ရလို့အလုံးမလုံးနိုင်ဘူးခဏဖြစ်ဖြစ်ပေါ့နော်အလုံးကနေနားနေရတယ် လောက်ကထွက်လိုက်ရတယ်ဆိုကြိုင်သူတို့မခံနိုင်ဘာမှမလုပ်ပဲနဲ့ထိုင်စားနေရတဲ့ဘဝကြီးတိမခံနိုင်နော်ဘလို့ပြန်လောက်ရဖို့ကြီးဘလို့နီးနေပဲလောက်ရလို့ရဘာပဲပေးရပေးရဖြစ်တဲ့နီးနေပြန်လောက်ချင်နော်အဲ့တော့ကြားဘူးလားမသိဘူးတခါကြီးတယောက်အကြောင်းဒီပုံပုံကခဏခဏပြောနေတာ Stephen Hawking ဆိုStephen Hawking ကအာယုံကြောနဲ့ muscle နဲ့ပတ်သက်တဲ့ယောဂတစ်ခုဖြစ်တယ်။အဲဒီယောဂဖြစ်တာသူအသက်20ကျော်ကလေးကသူ PhD မရခင်ကလေးကဖြစ်တာ။အခုသူနည်းနည်း50ကျော်သွားပြီ55လောက်ရှိပြီ။သူ့ယောဂကြောင့်သူ့ muscle တွေကအကုန်လုံးမာသွားတယ်၊ရှုံ့သွားတယ်၊လှုပ်လို့မရဘူး။အခု Stephen Hawking ခန္ဓာကိုယ်မှာလှုပ်လို့ရတာဆိုရင်သူမျက်လုံးနဲ့နည်းနည်းပေါ်ပါခန္ဓာကိုယ်ကနည်းနည်းပဲလှုပ်လို့ရတယ်နော်။လက်ကလေးနှစ်ချောင်းပဲလှုပ်လို့ရတယ်။အဲဒီလက်ကလေးနှစ်ချောင်းနဲ့နော်ကွန်ပျူတာခလုတ်ကိုသူကင်ထားပြီးတော့ကွန်ပျူတာထဲမှာစလုံးစီပြီးတော့အတန်ထွက်အောင်သူ့မိတ်ဆွေတယောက်ကတီချင်ပေးထားတယ်။အဲသူပြောနေတာရှိရင်အဲ့ဒီခလုတ်ကလေးနဲ့နှိမ့်နှိမ့်နှိမ့်နှိမ့်ပြီးစလုံးနေစီသွားတယ်။နော်ဒီလိုလက်ကလေးပဲလှုပ်လို့ရတယ်နော်။စလုံးနေပဲစီသွားပြီးတော့ဝက်ကြဆုံးသွားရင်ခလုတ်နှိမ့်လို့ရှိရင်အဲ့ဒီဝက်ကြစကားအတန်ထွက်လာ။သူ့အတန်ဒီပုံပုံခဏခဏနားထောင်အောင်လုပ်တယ်။သူ့အင်တန်လေးစားတယ်။အဲ့လိုစကားမပြောနိုင်တာသူနှစ်ပေါင်များစွာကြာတယ်အရင်တော့စကားမပြီးဘူးပြောလို့ရတယ်နောက်တော့သူဒီအဆုတ်ယောဂတစ်ခုဖြစ်လို့ဒီနေရာမှာဖောက်လိုက်ရတယ်လုံးဝစကားပြောလို့မရတော့သူ့အစအတော့သူများခုန်ပေးမှရတယ်အစအစအရာသူများပြည့်စုံမှရတယ်ဒါပေမဲ့အခုချိန်ထိသူဟာအင်္ဂလန်တက္ကသိုလ်တစ်ခုမှာ professor အလုပ်လုပ်တော့ဒီလက်ကလေးနဲ့ချောင်းလောက်လုပ်လို့ရရနေစာပေတန်းကနေကြီးတယ်သူကြီးတဲ့စာအုပ်ကျန်ကပုံပုံမှရှိတယ်စကားကြည့်တော်တော်လေးရင်းနေတဲ့လူတော်မှတော်တော်ပင်ပန်းနေတော့စာရေးရတာ။သူကဒီလက်ကလေးနဲ့ချောင်းမဲ့လှုပ်လို့ရတာ။ဒါလေးနဲ့နှိမ့်နှိမ့်နင်းနေပြီးတော့ကွန်ပျူတာနဲ့သူစာရေးရတယ်။အစီဝေးဘွားတွေတူတက်တယ်။စင်းနေဘွားတွေတူတက်တယ်။သူ့မိကွန်းတစ်ခုမေးလိုက်ပြီးဆိုသူမိကွန်းကိုစဉ်းစားတော့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းစာစီနေရတယ်။ပိတ်သက်ကလည်းငြိမ်တော့နားထောင်။ဒီပညာရှင်ဘာပြန်ပြောမလဲ။သူ yes လို့တခွန်းပြောတာအစအင်တန်လေးစားတယ်။ no လို့တခွန်းပြောတာအစအင်တန်လေးစားတယ်။ဖြေလိုက်ရင်လည်းသူ့အဖြေဟာအင်မတန်ရှင်းပြီးတော့တိုးတယ်တိုးတိုးနဲ့ရှင်းရှင်းပြန်ဖြေတတ်တယ်ဒါကြောင့်သူ့စကားကိုလူတွေကပို့တံပို့ထားလာစကားအပေါ်တခွမှသူ့မှာမပြောနိုင်ဘူးအဲ့လိုအလုပ်ကြိုးစားတဲ့လူတော့အဲ့လိုပုဂ္ဂိုလ်သိလေးစားတာလူတွေအဲ့ဒါကိုသိစေချင်တယ်နောက်လူကြောက် Steven Zweig လို့ခေါ်တဲ့လူညလုံးနာမည်ရှိနာမည် Steven ဖြစ်တယ် Steven Zweig ကလည်းအဲ့လိုပဲအုံနောက်အောင်ရောယောဂတစ်ခုဖြစ်တယ်အုံနောက်တော့ကောင်းပါလေအသိဉာဏ်ကောင်းပါလေနော်တကူလုံးလှုပ်လို့မရဘူးခြေလည်းလှုပ်လို့မရလက်လည်းလှုပ်လို့မရဘူးအခုက Stephen Hawking ကမှလက်ကလေးလှုပ်လို့ရသေးတယ် Stephen Zweig ကလှုပ်လို့မရဘူးနော်သူလှုပ်လို့ရတာမျက်လုံးတစ်ခုပဲရှိတယ်အဲ့ဒီမျက်လုံးတစ်ခုတည်းလှုပ်လို့ရတဲ့လူကစံကန်နေရေးခဲ့တယ်ဘယ်လိုလုပ်ရေးတယ်လဲသူရှိတဲ့မှာဘောကြီးအကြီးနော်ဘောအကြီးတစ်ခုလောက်ဒါအဲ့ဒီမှာစလုံးနေရေးထားတယ်အဲ့ဒီစလုံးကိုသူကမျက်စိနဲ့ကြည့်ပြီးစလုံးပေါင်းပေါက်တယ်ဒီမျက်လုံးပဲစလုံးကိုကြည့်ရဆိုတာကြည့်ပြီးတော့နောက်တစ်ယောက်ကလိုက်ရေးပေးရတယ်။အများဆုံးရေးရတာသူ့မိမပဲသူစနီးပဲ။တကူလုံးလှုပ်လို့မရတဲ့လူစကားလည်းပြောလို့မရတဲ့လူနော်။မျက်လုံးပဲလှုပ်လို့ရတဲ့လူကမျက်လုံးနဲ့စာရေးဘဝကိုလုံးဝရှုံးမပေးဘူးနော်။သူသိထားတဲ့အသိဉာဏ်တွေကိုပေးထားခဲ့ခြင်းမပေးရမနေနိုင်ဘူး။အဲ့လိုနော်ဒီလူတွေကအလုပ်မလုပ်ရမနေနိုင်ဘူး။ဘလောက်ပဲကြားမှာရေးထိခဲထိခဲဘယ်လိုကြီးဖြစ်နေဖြစ်နေလုံနေသေးတဲ့လူတွေမျိုးမလျှော့ဘူး။ Do not have to stay in bed or go stir crazy around the house. ဘာမှအလုပ်မရှိဘူးနဲ့အိမ်ရာနဲ့မှာအိမ်နေရတာကိုသူလုံးဝလက်မခံနိုင်ဘူး။တိမခံနိုင်ဘူး။ရတယ်နေအလုပ်လုပ်တယ်တဲ့နော်။ We often forget or take for granted that work can lead work and lend meaning and coherence to our lives so အလုပ်နဲ့ပတ်သက်ပြီးလေးလေးနဲ့မစဉ်းစားတဲ့လူတွေကတော့သိမှာမဟုတ်ဘူးเนาะလေးလေးနဲ့စဉ်းစားရင်ဘယ်လိုမြင်မလဲဆိုတော့အလုပ်ကဘဝကိုအတိတ်တည်းရှိစေတယ်အလုပ်ကဘဝမှာဆက်ဆက်မှုဖြူစည်းမှုဖွဲ့စည်းမှုကိုဖြစ်စေတယ်ဘာမှအလုပ်မလုပ်လို့ရှိရင်အဲ့ဒီဘဝကသင်္ကြန်တိုင်းတူတူပဲ the meaning and coherence it provides is in proportion to how much we care about and believe in itကိုယ်အလုပ်ကဘလောက်အတိတ်တွေရှိတယ်ဆိုတာဘယ်မှာမတူလဲဆိုတော့ကိုကအဲ့ဒီလုပ်ပုံမှာဘလောက်တန်ဖိုးထားတယ်လဲဘလောက်ယုံကြည်မှုရှိတယ်လဲအဲ့ဒါဘယ်မှာမတူလဲနော်အဲ့တော့တန်ဖိုးထားမှုအလုပ်ကိုကိုကတန်ဖိုးထားလေလေအဲ့ဒီအလုပ်ကကိုယ့်အတွက် အတိတ်တွေပူရှိလေလေကိုဘွားကိုပို့ပြီးတော့စူးစိမှုပေးလေလေပဲနော်အလုပ်ပေါ်မှာကိုကယုံကြည်မှုရှိလေလေအတိတ်တွေပူရှိလေလေပဲအဲ့တော့အလုပ်ကိုယုံကြည်ဖို့တန်ဖိုးထားဖို့အတန်ရေးကြည့်တယ်စိတ်နဲ့စဉ်းစားဖို့လိုတာပေါ့ငါလုပ်တဲ့လုပ်ကအများကျိုးရှိတယ်လားမရှိဘူးလားအများထိခိုက်တဲ့ထိခိုက်မဲ့အလုပ်တစ်ခုကိုလုပ်နေရင်တော့အဲ့ဒီအလုပ်ကိုအတိတ်ပဲရှိလို့ခံစားရဖို့အဲ့တော့မလိုတော့ဘူးနော်အဲ့အများမထိခိုက်တဲ့အများအကျိုးရှိတဲ့အလုပ်တစ်ခုလုပ်နေရလို့ရှိရင်လုပ်ပေါ်မှာယုံကြည်မှုကင်းထန်လေလေအတိတ်တွေကပိုရှိလေလေ
As we know some jobs are particularly demeaning and exploitative
နော်အဲ့တော့တချို့အလုပ်တွေဟာ demeaning ဆိုတာလူရဲ့ဂုဏ်ကိုကျဆင်းစေတယ်နော် exploitative ဆိုတာကတော့အဲ့ဒီလူတွေကိုကိုယ်ကိုကျိုးအတွက်အတုံးချလိုက်တော့သူတို့မှထိခိုက်သွားတယ်နော်ဆိုတော့သူတို့မှထိခိုက်တယ်ဆိုရင်ဒီလောက်ကဒီ meaning ဖြစ်သွားပြီနော်တေးတိမ်တဲ့နိုင်ကြတဲ့အလုပ်ဖြစ်သွားပြီန
ော် Some working conditions are highly toxic to either physical or psychological health or both
တချို့အလုပ်တွေဟာကျန်းမာရေးထိခိုက်စေတယ်နော်အထူးသဖြင့် chemical နဲ့ပတ်သက်တဲ့ဆေးရုံနော်အခိုးငွေတွေအများကြီးထွက်တယ်အဆိတ်တွေအများကြီးထွက်တယ်အဲ့ဒီအစိတ်တွေကရှင်မိလို့ရှိရင်အဆုတ်တို့ဘာလို့ကျစီသွားနိုင်လဲ
What can be dangerous to your health
အဲ့တော့အလုတ်ကကျန်းမာရေးကိုလည်းထိခိုက်စေနိုင်တယ်မလုတ်ကြလို့ရှိရင်နော်မရွေးချယ်တတ်လို့ရှိရင်ထိခိုက်စေနိုင်တယ်အဲ့တော့ chemical အလုတ်ရုံတွေမကဘူးနော်တချို့အဲ့လိုအခိုးငွေတွေဘာတွေထွက်တဲ့အလုတ်ရုံမဟုတ်ပြင်မဲ့အလုတ်မှာဆက်ဆံရေးအဆင်မပြေလို့ရှိရင်သူကစိတ်ကျန်းမာရေးကိုထိခိုက်စေ
But even if you have a job with a lot of autonomy and a good salary, and you are doing things that you care about, even love to do, you are never completely in control.
So, if you have a job, you can't do it. If you have a job, you can't do it. If you have a job, you can't do it. If you have a job, you can't do it. If you have a job, you can't do it. You can't control it. You can't do it. You can't do it.အဲ့တော့အလုံမှာ control နည်းနည်းရှိတဲ့လူဟာအလုံလို့ရတာမှာပူပြီးတော့ပြောတယ်ကိုကဘာမှစဉ်းစားခွင့်ဆုံးပြခွင့်လုပ်ပိုင်ခွင့်မရှိဘဲနဲ့စိတ်ရုပ်တရုပ်လို့သူများခိုင်းလိုက်မြပဲလုပ်ရတယ်ဆိုရင်အဲ့ဒီအလုံမှာမပြောနိုင်တော့ဘူးအဲ့တော့ကိုတက်နေတဲ့လောက်အဖြစ်ချင်းကိုအောက်ကတပည့်တွေပေါ့နော်လိုရလူတွေကိုသူတို့စဉ်းစားခွင့်နည်းနည်းပေးရမယ်ဆုံးဖြတ်ခွင့်နည်းနည်းပေးရမယ်အဲ့ဒါဆိုသူတို့ပူပြီးတော့ control ရှိလာလို့ပူပြီးတော့ပြောတယ်ခိုင်းလိုက်မြလုပ်ရတယ်ဆိုရင်မပြောတော့ဘူး
A person can experience job stress, insecurity, frustration and failure at any level.
So အလုံးမှာအဆင်ဆင်အဆင်ဆင်ရှိနေနော်အများနဲ့ပေါင်းပြီးလောက်ရတာဟုတ်တယောက်ထက်လောက်ရတဲ့လောက်ကအတန်ရှားပါတယ်အများနဲ့ပူပေါင်းပြီးလောက်ရတဲ့ခါမှာအထက်လူအောက်လူအများကြီးရှိတဲ့ခါမှာနော်ဘယ်လိုပဲရှိရှိအဲ့ဒီအလုံးတိုင်းအလုံးတိုင်းဟာ stress ကိုဖြစ်စေတယ်နော်ပင်ပန်းနော်ကိုပင်ပန်းနဲ့စိတ်ပင်ပန်းနဲ့
insecurity
စိတ်မအေးရရရှိတယ်လုံငန်းတစ်ခုထိရောက်ပြူဆောင်ထားတယ်အချိန်ရရဒီလုံငန်းပြတ်သွားနေတယ်နော်ရာထူးတစ်ခုရထားတယ်အချိန်ရရဒီရတဲ့ရာထူးဟာဆုံးရှုံးသွားနေတယ်နော်အဲ့တော့ insecurity ကအနည်းနဲ့များတော့ရှိတယ်နော်ဒါကြောင့် frustration နဲ့ရှိနေတာပဲစိတ်ကမှစိတ်မအေးရတဲ့သဘောတော့ကဆိုတာအနည်းနဲ့များရှိတယ်နော
် Bringing the meditation practice to bear on your work life can make for major improvements in the quality of your life at workNo matter what your job.
တဲ့လောက်ကဘယ်လိုအလုပ်မျိုးပဲဖြစ်ဖြစ်အဲ့ဒီအလုပ်ပေါ်မှာပဲကိုကတရားအမြင်သတိပဋ္ဌာန်အမြင်နဲ့ရှုမှတ်ပြီးတော့ပွားများပြီးတော့လုပ်သွားနိုင်မယ်ဆိုရင်ဘယ်လိုအလုပ်မျိုးပဲလုပ်နေရလုပ်နေရအလုပ်နဲ့ပတ်သက်ပြီးတော့ပြင်ပမှုကနည်းသွားမယ်လူရင်းပြောချင်တာဒီအချက်ကိုပြောချင်တာပါနော်ဆိုတော့အလုပ်ဟာလူတရားရဲ့ဘဝမှာအင်မတန်ကြီးမားတဲ့ကိစ္စကြီးဖြစ်တယ်နော်ဘယ်အတွက်ဘယ်ရလောက်ကစပြီးတော့အလုပ်လုပ်မိကြလဲလောက်ရလဲဆိုတော့အကြမ်းချင်းပြောရရင်တော့အတက်စိတ်လောက်ကစပြီးလောက်ရတယ်နော်တချို့ဒီတော့ဒီလောက်တော့အတက်မကြည့်သေးဘူးနော်ငယ်ရွယ်နဲ့လောက်လောက်ရပြီရှိတယ်အဲ့တော့တနည်းတာမှာဘယ်အချိန်ကနေဘယ်အချိန်ထိအလုပ်လောက်ရလဲဆိုတော့အလုပ်သွားဖို့ပြင်ရတာစတွက်လိုက်နော်
။ငါအလုပ်သွားတော့မယ်ဆိုပြီးအလုပ်သွားဖို့ပြင်ရတဲ့အချိန်ကနေစပြီးတော့သွားရတဲ့လမ်းခီးမှာကုန်ရတဲ့အချိန်တွေရောနော်။အလုပ်မှတနေ့ကုန်လုပ်ပြီးတော့နောက်ဆုံးပြန်လာရတဲ့အချိန်ကြီးတွက်လိုက်မှာတနေ့မှာဘယ်နှစ်နိုင်လောက်ရှိမလဲ။များသောအားဖြင့်12နိုင်ရှိပါတယ်နော်။တနေ့မှာ12နိုင်လောက်လုပ်ရတယ်။အဲ့ဒီ12နိုင်နိုင်ကြီးဟာအဲ့တဲ့အချိန်ဖယ်လိုက်လို့ရှိရင်ကိုနိုးနေတဲ့အချိန်ကာလရဲ့3ပုံ2ပုံရှိနေတယ်နော်ဘလောက်များလဲဆိုစဉ်းစားကြည့်နော်အဲ့တကယ်စဉ်းစားကြည့်ရင်အလုတ်အတွက်ဘဝကိုပေးလိုက်ရတယ်လို့ဖြစ်သွားပြီနော်အဲ့တော့ဒီအလုတ်ကနေကိုကပတ်စံရလို့ဘာမှပြန်မရဘူးဆိုရင်တော့တော်တော်နဲ့နာတာနော်အဲ့တော့အလုတ်ဒီပင်လည်းစိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်မှုရှိဖို့အထောက်အပံ့ပေးနိုင်မယ်ဆိုရင်အင်မတန်ပြန်မှန်ခံကြုံတတ်တယ်နော်အဲ့တော့စာဝတ်နေရေးအတွက်လည်းထောက်ကူပေးမှနော်အခုတော့တချို့လူတွေတနာဖို့မတန်ကောင်းပါလေအလုတ်အင်မတန်ပြန်မှန်မိမယ်အဲ့ဒီအလုတ်ကရလာတဲ့ဝင်ငွေရစာဝတ်နေရေးအတွက်ထောက်မှလုံလောက်အောင်မပေးနဲ့နော်အဲ့တော့စာဝတ်နေရေးအတွက်လည်းပဲလုံလောက်အောင်ထောက်မှပေးနိုင်မှပြီးတော့စိတ်ဓာတ်နဲ့အသိဉာဏ်တိုးတက်မှုရင်းကျက်မှုအတွက်လည်းပဲအထောက်မှပေးနိုင်မှအလုတ်လုံရင်းလုံရင်းနဲ့ပဲပညာတွေတိုးလာမယ်နော်ပြောတာဆိုတာဆက်ဆံတာအစသဘောထားတွေပို့ပြီးတော့မှန်လာမယ်ရင်းကျက်လာမယ်အဲ့လိုမှတာဒီလူဟာသူ့ဘဝတစ်ခုလုံးပေးလိုက်ရတာပြည့်ရကျွတ်လတ်သွားမယ်နော်အဲ့တော့ you do not always have to get out of a stressful job for your work life to start to change in positive ways နော်အဲ့တော့အလုံးမှာအစဉ်ပြေလာဖို့အလုံးနဲ့ပတ်သက်ပြီးတော့စိတ်ခန္ဓာကိုရဖို့ဆိုတာအဲ့ဒီအလုံးပေါ်မှာကိုယ်ကသဘောထားမှန်ဖို့အလုံးလုံးနေတုန်းမှလည်းပဲတတိယနေ့သိပြီးတော့ကြည့်ပြတော့စိတ်အေးကြောင်းထားပြီးတော့လှုပ်သွားဖို့လိုတာနော်အလုပ်လုပ်ရတာပြင်ပန်းပါတယ်မလုပ်တော့ဘူးဆိုလို့ဖြစ်နော်အဲ့တော့အလုပ်ကိုစွန့်လွတ်လိုက်ဖို့မလိုပါဘူးနော်အဲ့တော့ဒီဘုံဘုံကတော့အများအားဖြင့်ပြောလို့ရှိတယ်နော်ဘဝထဲမှာတရားရှာဖို့နော်ဘဝထဲမှာတရားရှိတယ်ဘဝတစ်ခုလုံးဟာတရားဘာဝနာဖြစ်သွားစေခြင်းလေဆိုတာနော်အများအားဖြင့်ပြောလို့ရှိတယ်နော်ဒါကြောင့်ဒီအလုပ်လုပ်ရင်းနဲ့ကိုပဲရနိုင်တယ်လို့တတိနဲ့မှတ်ပါဒီအလုပ်ပေါ်မှာငါဘယ်လိုသဘောထားလဲဆိုတာစမှတ်ရမယ်ဒီအလုံးနဲ့ပတ်သက်ပြီးတော့တွေ့ရကြုံရဆက်ဆံရတဲ့လူတွေပေါ်မှာငါဘယ်လိုသဘောထားနေလဲသူတို့နဲ့ငါနဲ့ဆက်ဆံရရအချင်းပြည်လားတခါလေအလုတ်ကတော့တိတ်ဆိတ်ဝင်စားစရာမကောင်းပါဘူးဒါပေမဲ့အနားမှာရှိတဲ့လူတွေနဲ့ဆက်ဆံရပြည်လေလို့ရှိရင်ပျော်တယ်မလုပ်လို့မဖြစ်လို့လုပ်နေရတာပဲနော်အလုတ်ကအမြင့်မြင့်ရှိတာကိုကိုစိတ်တန်းကြအလုတ်ကိုရွေးဖို့ဆိုတာတော်တော်မလွယ်ပါဘူးအချိန်နေရရတဲ့လူကိုလုပ်နေရတာအမှန်များပါတယ်နော်ဒီများစုကအဲ့လိုပဲလုပ်ရတာသို့တော်လည်းပဲလုပ်ရချင်းတူတူအလုတ်ကိုကောင်းအောင်ကိုယ်ဘကလုံးတင်တလောက်လုံးနေတလောက်အစွမ်းကုန်ကြိုးစားပြီးလုပ်လိုက်မယ်အလုံးမှတွေ့ရတဲ့လူတွေနဲ့ဆက်ဆံရေးမှလည်းပဲသဘောထားမှန်မှန်နဲ့တိပြီးတော့ကိုယ်စိတ်ကိုကိုယ်တိပြီးတော့နော်တတိလေးနဲ့ပြောဆိုဆက်ဆံသွားမယ်ဆိုရင်တမျိုးတော့ငြိမ်းချမ်းမှုရတယ် Sometimes simply deciding as an experiment to make your work part of your meditation practice part of your work on yourself can shift the balanceFrom a sense of being done in by the job to a sense of knowing what you are doing and choosing to do it. တခါလေမှာဒီအလုပ်ကိုပဲကိုကစမ်းသပ်မှုတစ်ခုအနေနဲ့ဒီအလုပ်ထဲမှာငါသတိပဋ္ဌာန်ထည့်ပြီးတော့သတိပဋ္ဌာန်ပွားရင်းနဲ့လုပ်သွားမယ်ဆိုရင်ဘယ်လိုများအကျိုးထူးလာမလဲလို့ဒီလိုတွေးပြီးတော့စမ်းကြည့်တယ်နော်အဲ့တော့အဲ့လိုစမ်းကြည့်လို့ရှိရင်အလုပ်ကကိုယ့်ကိုနှိပ်စက်နေတဲ့သဘောမျိုးမဟုတ်တော့ဘူးနော်အဲ့တော့အလုတ်ကကိုယ်ကိုနှိမ့်ဆက်နေတဲ့သဘောမျိုးကိုမခံစားရတော့ပဲနဲ့အလုတ်ပုံမှာတမျိုးစိတ်ဝင်စားပြီးတော့ဟောကျင်နှံ့မှုတမျိုးလည်းရနေတယ်နော်ကိုကဒီအလုတ်ကိုလိုလိုချင်ချင်လုပ်တဲ့သဘောဖြစ်သွားတယ် choosing to do it အဲ့ဒါပဲနော်မလုတ်ချင်မနဲ့လုပ်ရတဲ့သဘောမဟုတ်ပဲနဲ့လုတ်ချင်လို့လုပ်တဲ့သဘောဖြစ်သွားတယ် This change in perspective can lead directly to a change in what your job means to you ကိုကသဘောထားပြောင်းသွားရင်အလုပ်ရဲ့အတိတ်တွေကပြောင်းသွားနေတယ်။အဲ့ဒါအမှန်တရားကြီးတဲ့ချက်ပဲနော်။တော်တော်များများကိစ္စတွေမှာကိုယ်သဘောထားကိုပြောင်းလဲဖို့ပဲလိုတယ်၊ပြင်လဲဖို့ပဲလိုတယ်။ခုနစောစောတုန်းကပြောတယ်လို့ပဲနော်။ကိုယ်ဒုက္ခပေးနေတဲ့လူပြောက်ကိုစိတ်ဆိုးနေတာမဟုတ်နေတာနော်။ဒါပေမဲ့ကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့ပြည့်ပြည့်လို့ရသွားတဲ့ခါမှာကိုယ့်ရဲ့စိတ်ဆင်းရဲမှုဟာနည်းသွားတယ်။သူ့ကိုလည်းပဲအရင်လောက်စိတ်မဆိုးတော့ဘူးမုန်းတော့အဲ့လိုပဲနော်အလုပ်ပေါ်မှာကိုထားနေတဲ့သဘောထားကိုကောင်းအောင်ပြုပြင်နိုင်လို့ရှိရင်နော်ဒီလိုမှတွေ့ရတဲ့အခက်အခဲတွေကိုလည်းပဲဒီအခက်အခဲတွေဒီပြင်ရင် ငါတတိနဲ့ကြည့်ပြီးတော့တိပြီးတော့နေသွားမယ်ဆိုရင်ငါရဲ့စိတ်ဓာတ်ရင်းကျက်မှုအတွက်ထောက်ပံ့ဖြစ်မယ်လို့သဘောထားလိုက်လို့ရှိတယ်။အလုံးမှာတွေ့နေရတဲ့ဆက်ဆံနေရတဲ့လူတွေကိုလည်းပဲသူတို့ဘုံမှာလည်းပဲအတနိုင်ဆုံးသူတို့စိတ်ချမ်းသာမှုကျေနပ်မှုလည်းရအောင်။ကိုယ့်အတွက်လည်းပဲစိတ်ချမ်းသာမှုစိတ်ကျေနပ်မှုရအောင်ပြည်ပြည်လည်းစွစွနေနေပြောဆိုဆက်ဆံသွားမယ်ဆိုရင်စိတ်ဝင်စားစရာဒီမျိုးကောင်းလာတယ
်။ Work can become a vehicle that you are purposefully using to learn and to grow.
Learn ဆိုတာပညာရတာနော်ပညာရတာ grow ဆိုတာတော့အသိဉာဏ်ကြီးလာတာဒီအလုတ်တည်တင်ရင်နော်ကို့အတွက်အသိပညာရဖို့ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်မှုကြီးပွားမှုဖြစ်ဖို့ရာ vehicle vehicle ဆိုတာယင်တစ်ခုအထောက်ပံ့တစ်ခုဖြစ်သွားတယ်န
ော် obstacle then become challenges
အဲ့လိုကမှဆက်ဆံရေးအခက်အခဲပဲဖြစ်ဖြစ်အလုပ်နဲ့ပတ်သက်တဲ့ခြားအခက်အခဲပဲဖြစ်ဖြစ်ရှိတဲ့ကမှဒီအခက်အခဲကိုငါရအောင်ကျော်လွှားမယ်ဆိုတဲ့စိတ်မျိုးမျိုးလို့ရှိရင်ရင်ဆိုင်မှုရဘူးမလေးတော့ဒီအခက်အခဲကိုငါအကောင်းဆုံးနည်းနဲ့နော်ကို့အတွက်လည်းအကျိုးရှိတဲ့သူတို့အတွက်လည်းအကျိုးရှိတဲ့အကောင်းဆုံးနည်းနဲ့ပြည်လဲအောင်နီးလန်းရှာမယ်ဆိုရင်အဲ့ဒီနီးလန်းကိုရှာတာကပညာတွေရလာနော်အဲ့ဒီကရင်းကျက်လာတယ်စိတ်ဓာတ်တွေရင်းကျက်လာတယ်ပြောရေးဆိုရေးမှာခက်ခဲရှိရင်တော့မှဒီကိစ္စကိုငါဘယ်လိုစဉ်းစားပြီးတော့ဘယ်လိုပြောရင်အဆင်ပြေသွားမလဲစိတ်ထဲမှာအဲ့ဒါကိုအထက်တက်ကပြောကြည့်စာပေကျန်ကတော့မှရှာကြည့်လဲရှာမယ်မိတ်ဆွေကောင်းနဲ့တော့ပြောပြတော့လည်းပဲအကြံဉာဏ်ကောင်းယူကြည့်ကြည့်ငါအလုပ်မှာခက်ခဲတခုရှိနေတယ်ပြောစရာဆိုစရာကိစ္စတခုကတော်တော်ပြောရခက်နေတယ်ဒါကဘယ်လိုပြောမလဲအဲ့လိုပဲအခုတပည့်လေးတွေအများကြီးရှိတယ်အလုပ်လုပ်နေကြတယ်ခက်ခဲရှိတဲ့အခါမှာသူတို့အများကြီးစဉ်းစားတယ်တခါလေလဲသူတို့လာပြောတယ်ပြောတဲ့အခါမှာဒီကိစ္စကိုဘယ်လိုသဘောထားသင့်တယ်ဘယ်လိုပြောသင့်တယ်ဆိုတာသူတို့ဆင်းနေတယ်နော်သူတို့အလုပ်သူတို့အခြေအနေကိုဒီပုံပေါ်တော့ရရင်လုံးကြီးမသိပါဘူးဒါပေမဲ့စဉ်းစားစရာလေးရအောင်ဆိုတော့ဟိုစိတ်ကူးနဲ့မှန်းစားတဲ့အခက်အခဲအခြေအနေတစ်ခုကိုပြောပြီးတော့ဒီကိစ္စမှာဘယ်လိုပြေလည်အောင်လုပ်ရတယ်ဆိုတာဆွေးနွေးရတော့အဲ့လိုဆွေးနွေးဆွေးနွေးနဲ့ဆွေးနွေးဆက်စပ်ပြောတတ်တဲ့အလေးကျင့်ရလာတယ်အေးအေးစိစိတီတီငင်ငင်ပြောတတ်တဲ့အလေးကျင့်ရလာတယ်သူတစ်ပါးကကိုယ့်ကိုမခံကျင်အောင်စိတ်ဆိုးအောင်ပြောလိုက်ပြီမဲ့ချက်ချင်းဒေါသမဖြစ်ဘူးစိတ်ကိုအေးအေးလေးထားတော့ပြီးပြီလည်းပဲပြန်ပြောနေတာတခါလေကို့မှာပြည့်ရဲ့အမျိုးမျိုးတုံးသွားတာကို့ဘုံမှာအခွင့်အရေးဤသွားတာကိုရတဲ့နဲ့ခွင့်ကိုမပေးဘဲနဲ့လက်တုံးစားလုပ်လိုက်တာမျိုးတွေလဲကျွန်ရတဲ့ခါရှိတာဟုတ်အဲ့လိုကျွန်ရတဲ့ခါမှာလဲအဲ့တပည့်လေးတွေကလာပြောတယ်ပြောတဲ့ခါမှာသဘောထားတွေခံစားချက်တွေစိတ်ရဲ့တုံ့ပြန်မှုတွေကိုတိတ်ချာကြီးကြီးကြီးကြီးပြောပြန်ဆင်းနေတဲ့ခါမှာသူတို့အင်မတန်လူကြီးဆန္ဒတွေတည်ရနော်အဲ့လိုအခက်အခဲတစ်ခုကြုံတိုင်းကြုံတိုင်းကို့စိတ်ကိုကိုအေးအောင်ထားနိုင်နည်းထားပြီးတော့အကောင်းဆုံးနည်းကိုရှာနေရတာကအဲ့ဒါကျင့်တတ်ဆရာပဲနော်အခက်အခဲကိုပြည်လည်ဖို့ရအကောင်းဆုံးနည်းကိုရှာနေရတာကအင်မတန်ပျော်စရာကောင်းပြီးအင်မတန်စိတ်ဝင်စားစရာကောင်းလာတယ်ဟိုအခက်အခဲကျင့်ရလို့နည်းနည်းပါစိတ်ပင်မနာတော့ရှိတယ်နော်အဲ့ဒီနီးလန်းကိုပြည်လည်အောင်ရှာနေရတာကတော်တော်စိတ်ဝင်စားစရာကောင်းတယ်အဲ့လိုလုပ်လို့အခက်အခဲတစ်ခုကြော်သွားတိုင်းကြော်သွားတိုင်းအဲ့ဒီတပည့်လေးတွေကိုအကဲခတ်ကြည့်ရတာမှာသူတို့ကသူတို့ယုံကြည်မှုပိုရှိလာတယ်ကျားတော့သူတို့ပဝန်ချင်းရလူတွေကလည်းသိလာတယ်။ဟောအသက်ငယ်ပေမဲ့သူတို့လူကြီးဆန်တကူတဲ့။ဟောတော်တော်ပြောတတ်ဆိုတတ်တကူ။ဟော။ကိုကိုကိုယ့်ရဲ့အသက်20 30လောက်ကြီးတဲ့လူတွေကစကျားတော့ရေးမိတာလေ။ဒီလူဟာအသက်ငယ်ပေမဲ့တော်တော်စဉ်းစားစားသူလုပ်တတ်တယ်။တော်တော်စဉ်းစားသူပြောတတ်တယ်။စိတ်လိုက်မှမှသူမပြောဘူး။ဟော။တစ်ဖက်ကသူမလုပ်ဘူး။သူတို့ဘာပဲပြစ်ပုံမချဘူး။တာဝန်ကိုမရှောင်ဘူးသူ။ရတဲ့နည်းနဲ့ပြေလည်အောင်သူစဉ်းစားပြီးဖြည့်ရှင်းသွားတာပဲဆိုတော့သိလာတယ်။နော်။ပြီးတော့ကို့ဘုံမှာယုံကြည်မှုအားကုန်မှုကကြာလင်များလေဖြစ်လာတယ်။နော်။အဲ့တော့အခက်အခဲကိုဒီလိုအေးအေးဆေးဆေးရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်မှလားလူကြီးဖြစ်မှာ။နော်။တာဝန်ကြီးကြီးယူနိုင်မှာ။အဲ့တော့အခက်အခဲတွေနည်း challenge တစ်ခု။နော်။ကို့အယူချင်းကိုပို့ပြီးတော့ထွက်လာအောင်အထောက်ပံ့ပေးရတယ်။အဲ့တော့အလုံးမလုပ်တဲ့လူကမှာအခက်အခဲမရှိဘူး။ဘာမလို့ခက်ခဲမရှိဘာခက်ခဲမှမရှိရင်အတိညာလည်းထွက်မလာဘူးလူကြီးဖြစ်မလာဘူးဘာတန်ဝန်မလဲသူယူနေမှာမဟုတ်တော့ဘူးအတက်ကြီးလေလေအတော့မကြလေဖြစ်လာတာပဲနော်ကိုကိုကိုလည်းထင်သေးလာတယ်ပတ်ဝန်းကျင်လည်းကိုကိုမလေးစားတော့အဲ့တော့အလုတ်ကိုလှုပ်ရမယ်အလုတ်မှာအခက်ခဲတွေကဧကံမုတ်ချတွေ့မယ်တွေ့တဲ့ခက်ခဲကိုဉာဏ်ကြီးကြီးသဘောထားကြီးကြီးပဋိကြီးကြီးပညာကြီးကြီးနဲ့ဖြည်းဖြည်းဖြည်းဖြည်းပြေလည်အောင်ဖြည့်ရှင်းသွားမယ်
အဲကြောင့် obstacle then become challenges အခက်အခဲတွေအတားအဆီးတွေဟာ challenge ဖြစ်လာတယ်နော်ငင်းဆိုင်ကျော်လွှားရမယ့်အရာတွေဖြစ်လာတယ် and opportunities အခွင့်အရေးလည်းဖြစ်လာတယ်နော်အဲ့တော့ဘလို့လုပ်တဲ့နေရာမှာတဖြည်းဖြည်းတဖြည်းဖြည်းပို့ပြီးတော့ကြီးတဲ့နေရာကိုရသွားတဲ့လူဟာဘာဖြစ်လို့ရသွားလဲဆိုတော့အခက်အခဲကိုပြေလည်အောင်ဖြေရှင်းလို့နော်အဲ့တော့ဒီအခက်အခဲတွေပြင်ရင်သူ့အတွက်အဆင့်တစ်ခုမြင့်သွားဖို့ရာအခွင့်အရေးတစ်ခုဘယ်သူမှဒီကိစ္စကိုမသိနိုင်ဘူးဆိုကိုကဝင်ပြော့ဒီကိစ္စကိုပြည်လည်အောင်ဖြေရှင်းပေးကြည့်နော်အခက်အခဲကြီးကြီးဖြေရှင်းရတဲ့နေရာကိုပဲရလာလဲ frustrations occasions to practice patience နော်အဲ့တော့စိတ်ဆင်းရဲစရာတစ်ခါတလေကြုံရတဲ့ခါမှာအဲ့ဒီစိတ်ဆင်းရဲစရာကဘယ်လိုအခွင့်အရေးမျိုးပေးလဲဆိုတော့သီးခံနိုင်ဖို့ရာအခွင့်အရေးမျိုးပေးတယ်မပြေတဲ့အရာရှိတဲ့အခါမှာစိတ်ဆင်းရဲလာတယ်နော်အဲစိတ်ဆင်းရဲတာကိုကြည်ကြည်ကြည်ပြောပဲခံနိုင်ပုံရှိတယ်နော်အဲ့တော့ patience ဆိုတာတိခံနိုင်တာကိုပြောတာနော်ခန္တီပါရမီတိုးစီလို့တစ်ဖက်ကစဉ်းစားကြည့်နော် what other people are doing or not doing occasions to be assertive ဆိုတော့သူများရဲ့နေကုန်းနဲ့တွဲပြီးလုပ်နေရတာနော်အဲ့တော့လုပ်ငန်းတစ်ခုပြီးဖို့ဆိုတာတစ်ခါတလေတော်တော်လေးကိုယ့်ဘက်ကအားထည့်ပြီးလုပ်ရတယ်ရှင်းရှင်းလင်းလင်းပြပြသာသာပြောရဆိုရတယ်ဖြစ်လာတယ်နော်အဲ့တော့အဲ့လိုလုပ်ရင်းနဲ့ပဲရှင်းရှင်းလင်းလင်းတိတိကျကျပြပြသာသာပြောနိုင်ဆိုနိုင်တဲ့အေးရှင်းရတာဘာမှမလုပ်တဲ့လူကပြောရဆိုရတာမရှိဘူးသူကတောင်းမယူရဲဘူးသူနော်အများကကြောက်နေနောက်ဆုတ်ပြောနေတာလေနော်အလုပ်ကိုများများလုပ်လာတဲ့လူအခက်အခဲတွေကိုများများဖြေရှင်းတဲ့လူကပြောရဲတယ်တောင်းယူရဲတယ်ပို့ပြီးတော့ assertive ဖြစ်တယ်နော်ခိုင်မာမာယက်တည်ရဲတဲ့လူဖြစ်လာတယ်To be assertive and communicable effectively, no? When I say yes, 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 I'm going to do it. 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 And power struggle occasions towards the play of greed, aversion, and unawareness in other people and in yourself. No? The power struggle is like, you can't do it. You can't do it. You can't do it. Hello.အဲ့လိုအခြေအနေလိုရတဲ့ခါမျိုးမှာလူတွေရဲ့လောဘကိုမြင်ရတယ်။လောဘကြီးကြီးနဲ့လှုပ်ထင်တဲ့လူတွေရှိတယ်။ဒေါသကြီးကြီးနဲ့လှုပ်ထင်တဲ့လူလည်းရှိတယ်နော်။သူတို့ဘာတွေလားဆိုမဟုတ်ဘူးနော်။မိမိမှလည်းအဲ့ဒါတွေကရှိတာပေါ့နော်။အဲ့တော့ power struggle ကပဲဘာကိုပေးရလဲဆိုတော့ and power struggle occasions to watch the play of greed လောဘ aversion ဒေါသ and unawareness မောဟin other people to the bottom of it no and in yourself ku 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 ma le phit de no lo yin kan yin ne tu wa le lo ba le ku wa le lo ba le ku lo ba ku bian chi ya tu lo ba ko le mien ya di lu wa chi san ta phat ta lo ba yin ne di lo ya ku sit ku ku bian chi le be ah nga lo ba taw chi ni no tho tu be dora ne lo de ta kha le mo ha le mien chi de no a chang chu ko ma sin chin nai do bu thin ya lo do sa a le chi khun ya do la noအဲ့လိုကိုယ်တဏ္ဍာမှာဖြစ်နေတဲ့လောဘဒေါသမောဟတွေကိုလည်းပဲကြီးခွင့်ရတယ်။ဒီတိုင်းအင်းအင်းချင်းချင်းတနေရာမှာနေတဲ့လူမှာလောဘလည်းသိမဖြစ်ဘူး။ဒေါသလည်းသိမဖြစ်ဘူး။နော်။မောဟကတော့တရားမထွင်အများအားရှိနေတာပဲ။နော်။တကယ်အလုပ်လုပ်တဲ့ခါကျမှလောဘဒေါသကပိုးတောင်ဖြစ်လာတယ်။အတိုက်ခံကရှိလာပြီးနော်။အဲ့တော့အဲ့လိုလောဘတွေထွက်လာခွင့်ရနေလို့ကြီးခွင့်ရတာ။နော်။ဒေါသတွေထွက်လာခွင့်ရနေလို့ကြည့်ခွင့်ရတယ်နော်မစင်းစားမစင်ကြင်မနဲ့ထင်အားလောက်တာတွေလုံးမရအတွက်ကြောင့်ဒါကိုပြန်ပြီးတော့ကြည့်ခွင့်ရတာအဲ့လိုကြည့်ခွင့်ရတာဟာရင်းကျက်တဲ့သူဖြစ်ဖို့ရအရေးကြီးတဲ့ခြံထလာမယ်နော် When you introduce mindfulness as the thread guiding your seeing and your actions from moment to moment and from day to day at workAs you get up in the morning and prepare to go to work, and as you are choosing to do every day in a way that goes beyond the necessity of having a job to make money or to get somewhere in life. Amdan Shira Wajani. So, the allowed time of it, the ribatan diyao tebro, chintong tuame suyin, no?
ကိုယ်အလုပ်ထက်မှာလောက်တာကြိုင်တာစဉ်းစားတာတွေးခေါ်တာတွေအားစားတတိယအနောက်ကပါနေတဲ့ကြောင့်ပို့ပြော့ရှင်းလင်းတယ်ပို့ပြော့တိကျတယ်ပို့ပြော့အပြစ်အနာစာချွင်းကြအမှားနည်းသွားတယ်နော်အဲ့ဒါလို day to day from moment to moment ခဏတိုင်းခဏတိုင်းအချိန်တိုင်းအချိန်တိုင်းနေ့တိုင်းနေ့တိုင်းအလုပ်မှာအဲ့လိုတတိထားပြီးလုပ်သွားမယ်ဆိုရင်နော်ဘယ်ကနေစရမလဲဆိုတော့မနေ့အေးအားထားကလေးကအလုပ်ကိုသွားဖို့ပြင်ကလေးကဒီနေ့ငါအလုပ်သွားတော့မယ်မဆိတ်တိမှာဘလို့ခံစားရတယ်တချို့ကတော့တေးမှာပေါ့နော်အင်းအလုတ်ကတော့တွားရအောင်မှာကိုဆိုရင်ကိုမောသွားပြီနော်အာကုံသွားပြီအဲ့လိုမဟုတ်ပဲねငါဒီနေ့မှာဒီနေ့လှုပ်လှုပ်ရှားရှိတယ်ဒီလုတ်ကငါဘယ်လိုလုတ်မလို့ငါစဉ်းစားထားတာစိတ်ကူးထားတာရှိတယ်အဲ့ဒါလေးကိုငါလက်တွေ့ဆန်းကြည့်လိုက်ဘယ်လိုလုတ်ရင်တော့ပြေလည်စရာရှိတယ်အဆင်ပြေစရာရှိတယ်ဟိုအဲ့လိုအားတက်တရောနဲ့နော်နီးလန်းနေရှားပြီးတော့စိတ်ဝင်စားပြီးတော့လုတ်သွားမယ်ဆိုရင်တမျိုးပြောင်းသွားမှာနော်အဲ့တော့အလုတ်ကိုသွားဖို့ရစဉ်းစားလိုက်ကြတဲ့ကဒီအလုတ်ပေါ်မှာဘယ်လိုခံစားမှုရှိနေလဲဆိုတာကိုကြည့်ဖို့လိုတယ်စိတ်ညစ်ကြီးနဲ့အလုတ်ကိုသွားရမယ်ဆိုရင်တော့အလုတ်ကိုသွားဖို့ကအလုတ်နဲ့နီးလာလေလေအာကုန်လေအလုတ်နဲ့နီးလာလေအာကုန်လေအလုတ်လောက်မှနေရာတွေချိန်ကြတော့မောနေပြီအသက်ရှူလည်းမမှန်တော့ဘူးနှလုံးခုန်လည်းမမှန်တော့ဘူးနော်တော့ကြာအလုတ်ခင်မှာကိုဆေးကတောက်အောင်ပါပဲအဲ့တော့အလုတ်ပေါ်မှာသဘောထားမှန်လို့ရှိရင်မပင်မသဘောထားမှောင်ကွာကြိုးစားဖို့ပဲလို့အဲ့လိုလောက်သွားလို့ရှိရင်တော့အဲ့ဒီအလိုလိုရတဲ့အချိန်ပတ်စံရအောင်တင်မကဘူးစိတ်ဓာတ်ကောအသိဉာဏ်ကောအရေးချင်းတွေကောအများကြီးတိုးတက်လာမယ်နော် Rather than having work run your life completely you are now in a position to in greater balance with it Rather than having work run your life completely ဆိုတာအလုတ်ကကိုယ်ဘဝကိုမြိုသွားတာနော်တခါတည်းကိုလွှမ်းမိုးထားတာလှုပ်လို့မရတော့အောင်နော်ခန်းနေရတဲ့အဖြစ်ကိုရောက်နေရတဲ့လူကဂတိပဋ္ဌာန်တရားကိုအလုတ်ထဲမှာချဲ့လို့ရှိရင်အဲ့လိုမဖြစ်တော့အလုတ်ကို तू ကကြည့်ပြီးတော့ तू က control လုပ်ပြီးတော့အကောင်းဆုံးဖြောင်းတော့ရတယ်အလုတ်ကကိုယ်ကိုမနှိမ့်သက်တော့နော် When you begin to look at work mindfullyWhether you work for yourself, for a big institution, or for a little one, whether you work inside a building or outside, whether you love your job or hate it, you are bringing all your inner resources to bear on your working day. So, the alot here go, the dhibatan dhya 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 go, the dကိုယ်လုံးကကြီးဒီဖြစ်စီငယ်ဒီဖြစ်စီအစာဝူးအတွင်းမှာလိုရတဲ့အလုပ်ပဲဖြစ်ဖြစ်အစာဝူးရဲ့အပြင်ဘက်မှာလိုရတဲ့အလုပ်ပဲဖြစ်ဖြစ်ဘယ်လိုနေရာမှာလုပ်တဲ့အလုပ်ပဲဖြစ်ဖြစ်အဲ့ဒီအလုပ်ထဲကိုသတိပဋ္ဌာန်တရားထည့်လို့ရှိရင်ကိုယ်မှာရှိတဲ့ဉာဏ်စွမ်းတွေကိုအများကြီးထုတ်လို့ရလာတယ်ကိုယ့်အီရှင်းတွေကိုပို့ပြီးထုတ်သုံးလို့ရလာတယ် You are bringing all your inner resources inner resources ဆိုတာအဲ့ဒါကိုပြောတာနော်ဒါဒီပါလာလို့ရှိရင်ဉာဏ်ပါလာတယ်ဝိရိယလည်းပါလာတာပဲကိုယ်အီရှင်းတွေကိုအကုန်လုံးကိုထုတ်ပြီးသုံးတော့လာနော်အဲ့တော့လူတော်မများအီရှင်းတွေအကုန်လုံးထုတ်ပြီးမသုံးအခက်အခဲနေရှိရင်အီရှင်းထုတ်ဖို့လည်းမလိုဘူးအီရှင်းကိုထုတ်ဖို့မလိုရင်မထုတ်ဘူးမထုတ်ရင်မထွက်ဘူးမထွက်ရင်မရှိတယ်လို့ဖြစ်သွားတယ်နော်အဲ့တော့ဒတိပဋ္ဌာန်တရားနဲ့အလုတ်ကိုလုပ်လို့ရှိရင်သူအီရှင်းကိုပို့ပြီးသုံးကျင်လာတယ်အလုတ်ကိုကောင်းတစ်ဆက်ကောင်းအောင်လုပ်ကျင်လာတယ်This will allow you to take more of a problem-solving approach as you go along. အဲ့လိုတတိပါလာလို့ရှိရင်ပြဿနာကိုပိုပြီးတော့ဖြေရှင်းနိုင်တဲ့ဖြစ်လာမယ်။နော်။ကိုယ့်ရဲ့သဘောထားကအခက်အခဲကိုပြဿနာကိုဖြေရှင်းမယ်ဆိုတဲ့သဘောထားရှိလာတယ်။အခက်အခဲကိုပြဿနာကိုရှောင်မယ်ဆိုတဲ့သဘောထားမဟုတ်ဘူး။နော်။ So problem-solving approach ဖြစ်လာနော်။အဲ့ဒီ problem-solving approach ဆိုတာကိုလေးလေးနဲ့စဉ်းစားသိနေနော်။အများနဲ့လိုရတဲ့လူတစ်ခုပါအခက်အခဲတစ်ခုကြုံလာပြီဆိုရင်တတိပဋ္ဌာန်တရားကိုအားမထုတ်တဲ့လူဟာဘယ်လိုလုပ်တတ်လဲဆိုတော့ဒါဟာဘု து အပြစ်လဲဆိုတာကိုညံ့ညံ့စဉ်းစားတယ်ဆွဲချဖို့စဉ်းစားတယ်နော်ဒီပြဿနာကိုကိုတောင်းမယူခြင်းဘူးဒါဘု து အပြစ်ကြောင့်ဆိုပြီးအဲ့ဒီလူကိုဆွဲချလိုက်တယ်လိုရမယ့်အချိန်ကြုံလာတယ်ပဲကိုမလုပ်ဘဲနဲ့သူများလုပ်သွားအောင်စောင့်ကြည့်နေတာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်ဆွဲပေးတဲ့တာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်သူပြက်နာကိုမဖြေရှင်းခြင်းဘူးနော် ်ရင်းမြစ်စုံနဲ့ရှောင်မယ်ပြီးတော့အလုံးနဲ့ပတ်သက်ပြီးပြောရေးဆိုရေးရှိတဲ့ခါမှလည်းပဲပုပ်ကိုရေးထိခိုက်အောင်ဝေဘာနာပြစ်တင်တာရှုံချတာလို့လုပ်မိတတ်တယ်နော်သတိပဋ္ဌာန်တရားကိုပေါ်မြန်အားထုတ်ရင်းနဲ့အလုပ်ကိုလုပ်သွားတဲ့လူဟာအခက်အခဲတစ်ခုပြဿနာတစ်ခုဘယ်မှာအဆင်ပြေမပြေမှုတစ်ခုပျက်စီးမှုတစ်ခုကြုံလာတဲ့ခါမှာသူဘာကိုစဉ်းစားမလဲဆိုတော့သူမှားတယ်ငါမှန်တယ်လို့ငြင်းနေမဲ့စာဒါတော့အဆင်ပြေသွားအောင်ဘယ်လိုလုပ်ရမလဲအဲ့ဒါလို့စဉ်းစားတော့ငြင်းနေအချင်းကုံကားတာပဲအလုပ်လည်းဖြစ်မလာဘူးအကောင်းဆုံးဖြစ်မလာနိုင်ဘူးနော်လွှဲဖို့လည်းသူမစဉ်းစားဘူးအငင်းခုံလုပ်တော့အနိုင်ယူဖို့လည်းသူမစဉ်းစားတော့နော်ကဲဖြစ်တာတော့ဖြစ်ပြီကျွန်းရဲ့ရှိနေရှိတယ်ကျွန်းရဲ့ရှိတယ်ဆိုရင်လည်းပဲပေါ့စားတဲ့လူကိုအေးအစိအပြောတာပဲညမနေ့ပေါ့စားတဲ့လူဖြစ်နေနော်ဒီစိတ်ပါသူတဘာကိုအပြစ်ပုံချပြီးတော့အချိန်ကုန်မခံတော့ဘူးအလုတ်ဖြစ်အောင်လုပ်တယ်အေးကြည့်ရဲအဲ့ဒါပဲနော်အလုတ်ဖြစ်အောင်လုပ်တယ်အဲ့တော့လုတ်လုံနေတဲ့တပည့်လေးတွေရှိတယ်ကိုယ်ပိုင်လုပ်ငန်းလုပ်တဲ့လူလက်ရှိတာပဲနော်အမှုတန်းလုပ်တဲ့လူလက်ရှိတာပဲခက်ခဲကြုံတဲ့ကမှသူတို့ပြောပြရတယ်မြင်လားစေတနာရှိလာရင်သူတဘာကိုလွှဲချဖို့စိတ်မတူးပါနဲ့အဲ့လိုလူကမကြည်ပွားဘူးနော်အစဉ်ပြေအောင်မလုပ်လို့မဲ့ဆိုစဉ်းစားပါပုပ်ကိုရေးအနိုင်ယူဖို့မကြိုးစားပါနဲ့အလုတ်အောင်မြင်ဖို့ကြိုးစားပါတော့ပုဂ္ဂိုလ်ကြီးကိုအနံ့ယူရဲဆိုတာကအတ္တစေပါတယ်မာနပါတယ်နော်အိတ္တမစ္စရိယပါတယ်ဘယ်လိုပဲအဲ့တော့တတိပဋ္ဌာန်တရားနဲ့အလုတ်ကိုလုတ်တဲ့လူကအလုတ်မှာပုဂ္ဂိုလ်ဇွဲနည်းသွားတယ်နော်မာနနည်းသွားတယ်အိတ္တမစ္စရိယမနာလိုဝန်တုံမှုတွေနည်းသွားတယ်နည်းသွားပြီးအလုတ်ဖြစ်အောင်ပဲသူကြိုးစားလုပ်တာနော်ငါကတော့အနေနဲ့ခံပြီးအများကြီးလုပ်ရတာသူများတွေကတော့မလုပ်ဘူးသူများမလုပ်တော့ငါလည်းမလုပ်ပဲနေမှတက်တာမှာနော်သူများမလုပ်ဘဲနဲ့ငါလုပ်နေတော့ငါကြီးပဲပင်ပန်းနေတယ်တချို့အဲ့လိုတွေးတတ်တယ်နော်အဲ့လိုတွေးတော့အလုပ်ဖြစ်မလာဘူးဆိုတော့သဘောထားမှန်မှန်နဲ့အလုပ်ကိုစူးစမ်းပြတာလုပ်ပါတကယ်ကိုကသဘောထားမှန်ပြီးတော့စူးစမ်းလို့ရှိရင်အရင်ချင်းလက်ထွက်လာမယ်တနည်းကြရင်တကယ်ထက်တဲ့တဏအခွင့်ရေးလည်းပဲရမှာပါနော်ဆိုတော့စောစောလေးကကိုကသဘောထားမှန်မှန်နဲ့အမြဲတမ်းလုပ်သွားဖို့လိုတယ်ဆိုအဲ့လိုသဘောထားမှန်မှန်လို့ရှိရင်And thus to cope better with the stresses at work. အလုံးမှာတွေ့ရတဲ့စိတ်ပင်ပန်းမှုကိုပင်ပန်းမှုဟာတက်တာသွားတယ် Then even if you come to a point where you have to face a big life transition, perhaps you were fired from your job or were laid off or you decided to quit, you'll be better prepared to meet these changes, hard as they are, with balance, strength and awareness. အဲ့လိုတည်းနဲ့အလုပ်ကိုလုပ်သွားတဲ့လူဟာတနေ့မှဒီလောက်ကန်တခြားလူကိုပြောင်းရင်လည်းပြောင်းရမယ်။တစ်ချိန်မှာအနားယူရင်လည်းချိန်ကြိုင်လဲယူရလိမ့်မယ်နော်။အဲ့လိုခါမျိုးမှာစိတ်ပင်ပန်းမှုပိုးတောင်းနေတယ်။သူက balance ရှိနေတယ်။နော်။ဘဝအတွက်သူကအများကြီးပြင်ပြီးသားဖြစ်နေတယ်။သဘောထားအများကြီးမှန်နေတဲ့လူဖြစ်နေတယ်။နော်။အဲ့တော့ပြုံးကနေအလုပ်အချိန်တွေပြောင်းသွားတဲ့အခါအလုပ်ကနေအနားယူရတဲ့အခါမှာတချို့လူတွေကတော်တော်ကိုစိတ်ဓာတ်ကျသွားတယ်။ depress အများကြီးဖြစ်တယ်နော်။အဲ့ဒါတိပဋ္ဌာန်တရားနဲ့အလုပ်လုပ်သွားတဲ့လူမှာအဲ့လိုမဖြစ်ဘူး။သူမှအဲ့ဒီအလုပ်ကိုမလုပ်လည်းပဲသတိပဋ္ဌာန်တရားအလုပ်ကအမြဲတမ်းရှိနေတယ်။နော်။သူ့ဘဝကိုတကယ်တိတိယောက်အတိတ်ပဲရှိအောင်အထောက်ကူပေးနေတဲ့အလုပ်ကသူတည်တည်ထီအောင်လုပ်တော့လို့ရတယ်။တကယ်ပြောရမယ်ဆိုသူကအလုပ်လည်းမဲ့ဘာမှမဖြစ်ဘူး။နော်။ You will be better prepared to handle the emotional turmoil and reactivity that invariably accompany major life crises and transitions.အဲ့လိုငယ်စဉ်ကတည်းကလှုပ်လှုပ်ရင်လှုပ်ရင်နေစဉ်နေစဉ်တိပ္ပံတရားကိုပွားများအထုပ်ပြသွားတဲ့လူဟာဘဝမှာတွေ့ကျင်ရတဲ့အခက်အခဲတွေကြောင့်စိတ်လှုပ်ရှားမှုရှိတဲ့ကမှာသူအဲ့ဒါကိုပို့ပြီးတော့ handle လုပ်နိုင်တယ်နော်ထိတိယောက်ကန့်ကျွနိုင်တယ်သူစိတ်ကိုပြန်ပြီးတော့တည်ငြိမ်မှုအေးချမ်းမှုရှိလာအောင်သူလုပ်နိုင်တယ်ပြီးတော့ဘဝမှာမလွဲစားမရှောင်တာတွေ့ရကျုံရမယ် major life crisis ကြီးကြီးမားမားအခက်အခဲကျုံရတဲ့ကမှာအပြောင်းလဲတွေကျုံရတဲ့ကမှာဒီငင်းငင်းလေးပဲဆက်ပြော့နေသွားနိုင်တယ် Since you have to go difficult times anyway in such thing if such things happen to you တော့ဘယ်လိုပဲနေသွားနေသွားဘဝမှာအခက်အခဲတွေကြံစည်တာအပြောင်းလဲတွေဆိုတာအေကံမုတ်ချကျုံရမှာပဲနော်အဲ့တော့ကျုံရမှာချင်းတူတူနော်
you might as well have all your resources and strength at your disposal to deal with them as best you can.
Hello, what am I to do? Nezi, nezi, kuma shidanya. Adinya, say that you. Yishini, twalao. Chuzayin, chuzayin, chobro, nidwamesuhin. Ta, along to a pinsin midashidon. But what to kulong to a pinsin midashidon? Hello, pinsin yuma de atomal to chibjoja, no? Hello, imidam mawa. Adi chinjama de atomal to chibjoja. To say, can I in the seal? No? Long in a lega, a little low in it, Jazalok, the Divatan deal, Ato Dwarzwa, the Loma dear at Kerry, Jinsain at your Lodwari. Loma dear at Social Moody, tied to Jinsain at your Lodwari. No? Not so Logani, and now you like it. Taha, Boma, and then Chima transition to Kuno. The Kuku, Social Dwarz of Ove, no, similar as Ove, you know. Dilonebe, not so famous in the map. Dida Nianani Dwarzwa. Eri tejin dia go ba yin sai do lak khan do nai lu chi ni da jo alou lou yin ne bwa ma nei bu yo tei bu yo a lou pin di da chit do nai ni da jo alou ta cha tia ta cha ma chit si chin alou ti pin ni tia phit ya ma alou ma ti ya de a khet khe di di pin ni ko ye sait da ne a ti nyan blao yin chit de nyet nyet le so da ho san ta ni de san mo we phit ya ma a ri san mo we ri go le be ta ti nei nyan ne pin nyan ne chi bro ออมเย็นตัวอ๋อจုံแดงจုံแดงฉีตัวอ๋อสมมุติว่ากูไม่ช่องติ๋นอ๋อที่สมมุติว่ากูผีตัวมาดาปูปรอติญญ์ฉีอยู่ที่ละมั้ยเนาะเออเดี๋ยวนี้ตะคู่ก็เลยပြောจินน่ะပြောจินน่ะเนี่ยอายยิ่ขึ้นเนาะจုံตรงตะคาได้อายยิ่ปล่อยไล่ตัวดีนี้วันนี้ตะคู่ก็ตะบอจาลงลงปัดท่าดาอ๋อกูก็เลยคณะคณะเมยว่ะ How big are you? Big for capital B, capital I, capital G. Then below three delay. Can I go eat them so low? No. Say that in a dinner below three delay. And I made a no. I'm not going to make a cocoa go make you. You don't want a cocoa go canak and I made a how big are you? It takes a big person to succeed. To get on the end of the job, people should have. They have cheated the job in Miami. Say that at the end, cheated the job in Miami. The board has 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 cheated the job in To begin with, it takes a big person to see what is big. They look at teacher, they look at minya dresser, tibu go there. Hello, tibu ya, I think tibu ya, you run a little to go and chima ya. Chira o tibu ya, go go and chima sim. But listen, I'm joining a little bit, no? So, Belu loga, teacher, the lay, minya dresser, teaching with him. Kukuranga, I think and say that chima ya. And what wants attention? Bear aloha, my say daddy, a dear baby, Lopoya, tight down the legs around. Tiboya, my lebe, who got the young Jilu, say that Jilu, Chima, the yaum. No? Rather than waste emotional energy on trifling matters, so say that Majidu, Dinya Majidu, trifling matters, a say moi, but the old ball of the Kisari never, see emotional energy are wasted. Do you say that in area? ကျုံပြီးကုန်တယ်နော်ဆိုတော့သဘောထားမကြည့်ရလို့ပြဿနာအသေးလေးနဲ့အချင်းကုန်နေတယ်သင်ပန်းနေတယ်သူနော်သဘောထားကြည့်ရလို့ပြဿနာအသေးလေးအချင်းကုန်မခံဘူးသူမှကြီးကြီးကြီးကြီးလောက်ဆရာရှိတယ်အဲ့တော့ဒီကိစ္စတစ်ခုဟာကြီးသလားသေးသလားဆိုတာသိဖို့တော့မှာကိုကတော်တော်လေးရင်းကျက်မှရမယ်တို့မင်းကြီးရနေသေးတာမခွဲနိုင်ဘူးနော်ဒါကြောင့်လူတော်တော်များများဟာအရေးကြီးတာအရေးမကြီးတာကိုမခွဲနိုင်တဲ့ ਨੇ ညာတော့အချင်းအေးမကြည့်တဲ့ကိစ္စတွေနဲ့တနေ့လုံးအချင်းကုန်ပြောဘာမှဖြစ်ဖြစ်ရောက်လို့မလုပ်ဖြစ်ဘူးဘုန်းကြီးကမဟုတ်ဘူးဘသူကဘယ်လိုပြောတာဘသူကဘာလုပ်တယ်ဘသူကမကောင်းဘူးဘသူကဘာဖြစ်တယ်နော်အဲ့ဒါလိုပဲသူများကိစ္စတွေသူများအမှားတွေချင်းချက်တွေစသဖြင့်ပေါ့ဒါတွေပြောပြီးတော့အချင်းကုန်သွားတယ်အဲ့တော့တကယ်အလုပ်ကြီးကြီးလုပ်မဲ့လူဟာသူများကိစ္စတွေအသေးမွှားတွေပြောပြီးတော့အချင်းမကုန်သင့ တကယ်ချည်သူမှန်လဲအဲ့ဒီကိစ္စကောင်းနေမဖြစ်တော့သူ့အချင်းတွေအင်တန်တန်မိုးရှိရဆိုတော့သူသိတယ်သူ့အရေးချင်းတွေကဒီထက်မကအင်တန်ကြီးမားတဲ့လုပ်ငန်းကြီးတွေကိုအကောင့်ထဲပေါ်နေလောက်တဲ့အရေးချင်းတွေဖြစ်တယ်ဆိုတော့သူသိတယ်အဲ့တော့အင်တန်တန်မိုးရှိတဲ့အချင်းနဲ့အရေးချင်းကိုဘာမှမဖြစ်တော့တဲ့ကိစ္စမှာအကုန်မခံဘူးပြောမနေတော့ဘူ
း When you see how you damage yourself by bearing resentment and grudges
သူတို့ဘာမှမုန်းကြည့်တာနာကြည့်တာရန်လိုတာအဲ့ဒါတွေကကိုယ့်အတွက်ဘလောက်ထိခိုက်လဲဆိုတာသင်သိလို့ရှိရင
် you can put small annoyances in the past as soon as they occur
အဲ့ဒီမဖြစ်တော့တဲ့အသေးမွားစိတ်နှောက်ရှိဖြစ်စရာတွေကိုဖြစ်ဖြစ်ချင်းသိပြီးတော့တွားပြီးတော့တော်ပြီအဲ့တော့တတိနဲ့နေတဲ့သူဟာအသေးမွားကိစ္စတွေနဲ့စိတ်နှောက်ရှိအဖြစ်မခံဘူးကျုံတိုင်းကျုံတိုင်းချက်ချင်းသိပြီးတော့ချက်ချင်းပဲသူအတိတ်မှာပဲထားခဲ့တယ်နော်
Every circumstance of your life, every joy and every sorrow has an effect in shaping you into what you are.
ကိုယ့်ဘဝမှာတွေ့ကြင်ရတဲ့အခြေအနေတွေအားလုံးကိုယ့်ဘဝမှာတွေ့ကြင်ရတဲ့ပျော်စရာ၊ရှင်စရာတွေ၊စိတ်ညစ်စရာ၊စိတ်ဆင်းရဲစရာတွေအားလုံးဟာကိုယ့်ကိုတနည်းအားဖြင့်ပုံဖော်ပေးတယ်ကိုယ့်ကိုဘယ်လိုလူဖြစ်လာမလဲဆိုတာကိုသူကပုံဖော်ပေးတယ်တကယ်လို့ပြောမစို့လောကဓာတ်တရားကိုပုံဖော်နေတာပဲနော်အဲ့တော့စိတ်ဆင်းရဲစရာတွေများများကြုံလာလို့ဖြစ်ရင်ဒီလူဟာစိတ်ဓာတ်တွေကျပြီးတော့စိတ်ဓာတ်တွေကျန်တန်းလာပြီးတော့ဘဝကိုအလကားဖြစ်အောင်လုပ်လိုက်မယ်လို့ပုံတည်ပြောလို့မရဘူးနော်ကြောစရာရှင်စရာတွေများများကြုံတွေ့ရတဲ့လူဟာဘဝကိုကျေနပ်ပြီးတော့အောင်မြင်တဲ့လူတယောက်ဖြစ်လာမယ်လို့လည်းပြောလို့မရဘူးနော်တို့ကတနည်းနည်းနဲ့တော့ကိုယ့်ဘဝကိုတော့အကျိုးတရားမှုရှိနေတယ်နော်အဲ့တော့ဘလို့ကြောင့်ဒီလိုပြောလို့မရတယ်ဆိုတော့
but you have great control over the way it shapes you
ကိုကြုံတွေ့ရတဲ့လောကဓာတ်တရားတွေကကိုယ့်ကိုဘယ်လိုပုံဖော်မယ်ဆိုတာကိုယ့်ပုံမှာအများကြီးမူတည်တယ်ကိုကအများကြီး control လုပ်လို့ရတယ်နော်ဘယ်လိုလုပ်ရလဲဆိုတော့ကိုကသတိရှိလို့ရှိရင်အခက်ခဲတွေအများကြီးနဲ့ကြုံပေမဲ့လည်းပဲသတိလေးနဲ့ဉာဏ်လေးနဲ့ကြီးပြီးတော့ကိုယ့်စိတ်ကိုကိုအေးအောင်ထားပြီးတော့ကောင်းတဲ့ထက်ကောင်းအောင်ကြိုးစားသွားလို့ရှိရင်ကောင်းတဲ့လူတယောက်ဖြစ်လာတာအခက်ခဲနဲ့တွေ့ရကြုံရတဲ့အခါမှာကိုယ်ကသတိနဲ့ဉာဏ်နဲ့မကြည့်ဘဲနဲ့မကောင်းတဲ့နည်းနဲ့ဒီပြဿနာကိုဖြေရှင်းမယ်ဆိုရင်နော်ကိုယ်ကဆွဲလို့တယောက်ဖြစ်သွားမှာပဲလူရင်းနဲ့တူတူပြောလိုက်ရင်အဲ့လိုဖြစ်သွားမှာနော်ဒါကြောင့်အခက်ခဲတစ်ခုကြုံတဲ့အခါမှာလူနှစ်ယောက်တုတ်ပြန်ပုံချင်းမတူတယောက်ကဥပမာဆိုတော့သတိနဲ့နေတဲ့သူဉာဏ်ရှိတဲ့လူနော်သူ့စိတ်ကိုသူသိတယ်လို့ဆိုရင်အခက်ခဲတော့ကြုံလာပြီမကောင်းတဲ့နည်းနဲ့ငါမယိုးသားတဲ့နည်းနဲ့ဒီပြဿနာကိုဖြေရှင်းလိုက်မယ်ဆိုရင်ငါ့ရဲ့စိတ်ဓာတ်ကပျက်စီးသွားမယ်ဒီနည်းနဲ့ငါမဖြေရှင်းတော့ဘူးငါ့ရဲ့စိတ်ဓာတ်ကတော့ပျက်စီးမခံဘူးဒီအခက်အခဲကိုငါယိုးယိုးသားသားဉာဏ်ကြီးကြီးနဲ့ဖြေရှင်းမယ်အဲဒီဒီအခက်အခဲကြောင့်ငါမှာဆုံးရှုံးမှုနဲ့နာမှုရှိလာမယ်ဆိုရင်လည်းခံလိုက်မယ်ဒီအခက်အခဲဆိုတာခဏပါတစ်သလုံးမဟုတ်ပါဘူးဘယ်ကိစ္စမှအမြဲတမ်းမနေဘူးဆိုတော့ခဏငါတိခံနေရင်တစ်ချိန်ကျရင်တော့ဒီအခက်အခဲကကြည့်လေသွားမှာပဲကျုံတော့သွားမှာပဲအဲ့လိုတိပြတော့သတိနဲ့ဉာဏ်နဲ့ရင်ဆိုင်ဖြစ်ရှင်းသွားမှာဆိုရင်ဒီဒုက္ခတွေတွင်ရင်သူ့ကိုလူကောင်းတစ်ယောက်ဖြစ်အောင်ထောက်ပေးနော်အခက်ခဲတစ်ခုပြဿနာတစ်ခုကျုံလာပြီနောက်တစ်ယောက်ကသတိပဋ္ဌာန်တရားကိုမပွားများအမထုတ်ဘူးဆိုတော့သူ့စိတ်ကို तू မသိဘူးဆိုရင်အခက်ခဲတော့ကျုံပြီငါဘလို့ပရိယေနဲ့လို့ရမလဲနော်ရှောင်ကျင်လဲရှောင်တယ်ဘုရားအနည်းနဲ့ तू တစ်ခုခုလုပ်ကျင်လဲလုပ်လိုက်နော်အဲ့တော့အဲ့လိုအခက်အခဲကြုံလာလို့မယိုးသားတဲ့နည်းနဲ့ပြဿနာကိုဖြေရှင်းတဲ့လူဟာမယိုးသားတဲ့သူဖြစ်သွားပြီနော်အဲ့ဒီကလေးကသူကပျက်စီးသွားပြီသူ့ရဲ့စိတ်ဓာတ်ကပျက်စီးသွားပြီအဲ့တော့လူတယောက်မှာကိုယ့်ရဲ့အင်မတန်တန်ဖိုးမပြတ်နိုင်တဲ့စိတ်ဓာတ်ကလေးပျက်စီးသွားတဲ့ဆိုရင်သူ့အတွက်တကယ်တော့ဘာမှမကျန်တော့ဘူးနော်ဒီလိုပဲအခက်အခဲကြုံတိုင်းကြုံတိုင်းမယိုးသားတဲ့နည်းနဲ့ထွက်ပေါက်ရှာတဲ့လူဟာကြာလေလေအဆင့်နှိမ့်သွားလေလေပဲနော်သူစိတ်ထဲနဲ့သူ့အပြင်ညာကြားလေးလေးနှိမ့်ကြသွားလေလေပဲဖြစ်သွားမယ်အဲ့တော့ကြိုင်ဒီလူကဘယ်လိုဖြစ်လာမလဲဆိုတော့မြင့်မြတ်တဲ့သူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးနော်အင်းချင်းရှိတဲ့လူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးရုပ်နှိမ့်တဲ့သူပဲဖြစ်သွားတော့မှာပဲနော်အဲ့တော့အချင်းတွေတစ်ခုနဲ့ကြုံလာတဲ့အခါမှာဒီအချင်းတွေကကိုယ့်ကိုဘယ်လိုဆွာမုန်းမလဲဆိုတာဟာကိုယ့်ပုံမှာပဲမတည်ပါဘူးနော်အဲ့ဒါကိုပဲ never forget that အဲ့ဒါကိုမမိတ်ပါနဲ့အဲ့တော့ဒီကားကြီးတို့မှာခက်ခဲတယ်အများကြီးရှိမှာပါနော်အဲ့တော့လွယ်တဲ့နည်းနဲ့တက်တာတဲ့နည်းနဲ့မဖြေရှင်းမဲ့နဲ့မှန်ကန်တဲ့နည်းနဲ့ကောင်းတဲ့နည်းနဲ့ပဲတတိပ္ပံတရားလေးပေါ်များအထုံရင်းနဲ့ဖြေရှင်းသွားမယ်ဆိုရင်အဲ့ဒီအခက်အခဲကကိုယ်ကိုမြင့်တဲ့လူဖြစ်အောင်လုပ်ပေးမှာဒီနေ့တော့ဒီလောက်နဲ့ပဲနှားအောင်မယ်နော်